Welcome to the Voice of America in Burmese.
Mingla ba shin. Washington myo raw VOA American tan ga ni 2020 pi July la 20 ye tanin la ni ne ne khin season ni ko sa tin thon lwin ni ba bi. Akhu yin song tadin ni ko jama engine nai ga tin san ma ba. American Tamara Donald Trump ga tu ye ywe kaw pwe pyan ba Democrat Tamara Long Du Tamara Hong Joe Biden ye mat nyan swan a ne patat lo me gun thauk khe pi Tamara phit pho a ye chin pye mi mu ma shi bu lo we phan tai khai lai par de atat 89 ni ywe Du Tamara Hong Joe Biden ye mat nyan kaung ma kaung me gun thauk tha de chin nya de khu ko Trump ye me swe si yong ye apwe ga thon lwin ga par de တကယ်လို့နိုဝင်ဘာလ3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရခဲ့မယ်ဆိုရင်အမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတတဦးဖြစ်လာမှာပါလက်ရှိမှာတော့အမေရိကန်သမ္မတတွေတဲ့အသက်84နှစ်အရွယ်ထရမ့်ကအသက်အကြီးဆုံးသမ္မတဖြစ်ပါတယ် Fox သတင်းဌာနရဲ့တနိုင်ငံလုံးစစ်တမ်းကောက်ယူချက်အရဘိုင်ဒန်ပေါ်လက်ရှိသမ္မတထရမ့်ထက်လူကြိုက်များမှုဟာ49ရာခိုင်နှုန်းနဲ့ထရမ့်က47ရာခိုင်နှုန်းရှိနေပြီးဘိုင်ဒန်ကကပ်ပြီးအသာစီးရနေတယ်လို့ဖော်ပြထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုမြင့်မားနေတာကိုဟန်တာထိန်းချုပ်ရေးပြည်သူတွေနှာခေါင်းစီးတက်ကြဖို့လိုလားပေမဲ့နိုင်ငံတွင်းမဖြစ်မနေတက်ဆင်ရမယ်ဆိုတဲ့အမိန့်အာဏာသူ့အနေနဲ့ထုတ်ပြန်မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းနှာခေါင်းစီးတက်တဲ့အပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်း Fox News Sunday ရုပ်သံရဲ့အင်ဖြူရောမှာသမ္မတကိုတွေးဆုံမေးမြန်းထုတ်လွှင့်တဲ့အစီအစဉ်မှာထရန့်ကပြောခဲ့တာပါ။ဒါအပြင်နှာခေါင်းစီးတက်တာဟာကောင်းတယ်လို့လည်းသမရကပြောပါရယ်လွန်ခဲ့တဲ့တပတ်ကမှအများပြည်သူရှေ့သမရထရန်တယောက်နှာခေါင်းစီးတက်ထားတာကိုပထမဆုံးချိန်တွေ့ခဲ့ကြတာပါဒါပေမဲ့တောက်ကြနေကအင်ဖြူရောမှာ Fox သတင်းဌာနက Chris Wallace နဲ့တွေ့ဆုံမေးမြန်းကမှာတော့လူတိုင်းနှာခေါင်းစီးတက်စင်မဲ့ဆိုရင်အရာအလုံးပျောက်ကွယ်သွားမယ်ဆိုတဲ့အချက်ကိုတော့သူ့အနေနဲ့သဘောမတူကြောင်းသမရထရန့်ကဆိုပါရယ်အမေရိကန်မှာအလျင်မြန်မြင့်တက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်내90ကပြည်내အုပ်ချုပ်ရေးမှုတွေနဲ့မြို့ကြီးတွေကမြို့တော်ဝင်အများပြားကတော့နှာခေါင်းစီးမဖြစ်မနေတက်ဆင်ဖို့အမိန့်တွေထုတ်ပြန်ထားပါတယ်။အမေရိကန်မှာမကြသေးခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တစ်နှစ်ကို9000ကျော်ရှိကြောင်းမှတ်တမ်းတင်ခဲ့ပါတယ်။ကပ်ရောဂါကြောင့်အမေရိကန်မှာသေဆုံးသူစုစုပေါင်း34000ကျော်ရှိပြီးကူးစက်သူပေါင်း 3.8 သန်းကျော်ရှိခဲ့ပါတယ်။ကမ္ဘာတဝန်းကူးစက်ပြန့်ပွားမှုနှုန်းမြင့်မားနေစေ COVID-19 ကပ်ရောဂါဟာလူတအုပ်နဲ့တအုပ်အကွာအဝေးနဲ့နေဖို့အိမ်မှာပဲနေဖို့စတဲ့ကန့်သက်ချက်တွေကိုဖြေလျှော့ခဲ့တဲ့နိုင်ငံတချို့မှာတကြော့ပြန်ဖြစ်ပွားနေပါတယ်။စပိန်နိုင်ငံမှာလူတွေကိုအိမ်မှာပဲနေဖို့ကန့်သက်တဲ့အမိန့်တွေပြန်ပြီးထုတ်ပြန်ထားရပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့အပါအဝင် Victoria ပြည်နယ်မှာတော့နှာခေါင်းစီးမဖြစ်မနေတက်ဆင်ဖို့နဲ့မတက်ရင်ဒဏ်ငွေပေးဆောင်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာစနေနေ့တရက်ထဲတွင်26000လောက်တိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပြီးဒါဟာနှစ်ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တနေ့တဲ့ကူးစက်မှုအများဆုံးနိုင်ငံဟာအမေရိကန်ပြည်ထောင်စုဖြစ်ပြီးတနေ့ကိုကူးစက်သူပေါင်း9200နီးပါးရှိနေပါတယ်။ဘရာဇီးမှာတော့တနေ့ကိုကူးစက်သူပေါင်း45,500 နီးပါးရှိပြီးအိန္ဒိယမှာ35,000နီးပါးနဲ့တောင်အာဖရိကမှာ14,000နီးပါးရှိနေပါတယ်ရှင်။မြန်မာနိုင်ငံအထက်ပိုင်းမှာပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမိုးသီးထန်စွာရသွန်းမှုကြောင့်အေယာဝတီမြစ်ရည်မြင့်တက်လာပြီးကချင်ပြည်နယ်အပါအဝင်စကိုင်းနဲ့မန္တလေးတိုင်းတစ်လျှောက်ဒေသခံပြည်သူတွေမြစ်ရည်ကြီးမှုအန္တရာယ်ရင်ဆိုင်နေရပါတယ်။တနင်္ဂနွေနေ့ညကမန္တလေးတိုင်းအမရပူရမြို့နယ်မန္တလေးစကိုင်းကန္နာလမ်းမှာရှိတဲ့ရွှေခဲရေထိန်းတကားကျိုးပေါက်ပြီး AR မြင့်ရည်တွေစီးဆင်းဝင်ရောက်လာတဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကအခြေအနေထိမ့်သိမ်းရေးဆောင်ရွက်ခဲ့ကြတယ်လို့မြမအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအခြေအနေမှာတော့စိုးရိမ်နေရဆဲဖြစ်ပြီးရွှေခဲရေထိန်းတကားအနီးတစ်ဝိုက်ရွာတွေမှာနေထိုင်သူတွေကိုဘေးလွတ်ရာအမရပူရမြို့ဓမ္မယုံတွေစီကယ်ဆယ်ရေးဖွဲ့တွေကရွှေ့ပြောင်းပေးနေတယ်လို့ဆိုပါတယ်။အလားတူဇူလိုင်လ12-13ရက်တွေမှာမြန်မာပြည်အထက်ပိုင်းမိုးကြီးမှုကြောင့်ကချင်ပြည်နယ်မြကြီးနားစင်ပုံနဲ့ရွှေကူမြို့တွေမှာလူဦးရေ900နီးပါးဘေးလွတ်ရာယာယီရေဘေးစခန်းတွေကိုပြောင်းရွှေ့ပေးခဲ့ရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ 52 kHz 98.9 နဲ့ဒိုင်နမီတာ190 kHz 105.9တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်မျိုးစင်ဆက်ပါခင်ဗျာ VOA ရဲ့တင်ဆက်လာနေတဲ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အိန္ဒိယတိဘက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဖြတ်တန်းစီစဉ်နေတဲ့ဗရမပုတ္တရမြေရေရှမ်းမှုကြောင့်ရေကြီးမြေပြုံးမှုတွေဖြစ်ပေါ်ပြီးဒေသခံသံမောင်းများစွာလည်းအိုမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။မိုးသည်ရေကြီးမှုတွေကြောင့်အိန္ဒိယနိုင်ငံအနောက်မြောက်ဒေသကအာသံပြည်နယ်နဲ့အိန္ဒိချင်းနီပေါ်နိုင်ငံတို့ကဒေသခံ၄သန်းနီးပါးအိုးအိမ်မဲ့ဖြစ်ကုန်ပါတယ်။အခုအချိန်ထိပျောက်ဆုံးနေသူဒါဇင်ပေါင်းများစွာရှိနေပြီးသေဆုံးသူရေအတွက်ဟာလည်း189ဦးရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တိဘက်ကုန်းမြင့်ဒေသကနေအိန္ဒိယနိုင်ငံကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်စီစဉ်နေတဲ့ဗရမပုတ္တရမြေရေရှမ်းမှုကြောင့်စိုက်ခင်းတွေပြက်စီးပြီးမြေပြုံမှုတွေဖြစ်နေတာကြောင့်မြေကျောတစ်လျှောက်ဒေသခံတွေတန်းနဲ့ချပြီးအိုးမဲ့အိမ်မဲ့ဖြစ်ကုန်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အာသံပြည်နယ်တစ်ခုထဲမှာတင်လူပေါင်း3000နီးပါးအိုးအိမ်မဲ့ဖြစ်ခဲ့ရပြီးသေဆုံးသူရေအတွက်ဟာလည်း89ဦးထိရှိသွားပြီလို့ဆိုပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံအထက်ပိုင်းမှာလည်းပြီးခဲ့တဲ့ရက်နေ့ငယ်အတွင်းမိုးသက်ထန်စွာရာသွန်းမှုကြောင့် AR မြေရေမြင့်တက်ပြီးကရှင်ပြည်နယ်အပါအဝင်စကိုင်းတိုင်းမန္တလေးတိုင်းတစ်လျှောက်ဒေသခံပြည်သူတွေမြေကြီးကြီးမှုအနေနဲ့ရင်ဆိုင်နေရပါတယ်။အာဖဂန်နစ္စတန်ကခေါင်းဆောင်တွေအနေနဲ့အကျဉ်းသားလဲလဲရေးအစီအစဉ်ကိုပြီးဆုံးအောင်ဆောင်ရွက်ပြီးတာလီဘန်တောင်းကျမ်းသူတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုနှောင့်နှေးကြံ့ကြင်မရှိဘဲဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။အာဖဂန်ဆိုင်ရာအမေရိကန်ယာယီတမ်မတ်ကြီးခဘူရိုဝစ်ဆန်ကတင်းနေနေနေက Twitter လူမှုကွန်ရက်ကနေတဆင့်အကြံဉာဏ်ရေးသားခဲ့တဲ့အထက်အာဖဂန်သမ္မတအာရှက်ဂါနီနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်အဒူလာတို့နှစ်ဦးအနေနဲ့မေလမှာလက်မှတ်ထိုးထားခဲ့တဲ့အတိုင်းအနာခဲဝေအုပ်ချုပ်ရေးသဘောတူညီချက်ကိုအကောင့်ထဲပေါ်ကြဖို့အတွက်လည်းတိုက်တွန်းထားပါတယ်။တိုင်းပြည်ကောင်းဆောင်နေအနေနဲ့အစိုးရအသစ်ဖွဲ့စည်းပြီးအမျိုးသားရင်ကြားစစ်ဆောင်ရွက်မဲ့အစစ်မြေကောင်စီကိုဖွဲ့စည်းတာအကျဉ်းသားဖလှယ်ရေးအစီအစဉ်ကိုပြီးဆုံးအောင်ဆောင်ရွက်တာနဲ့အာဖဂန်အဖွဲ့ချင်းချင်းဆွေးနွေးမှုတွေကိုလှုံ့ဆော်ကြဖို့တိုက်တွန်းလိုကြောင်းယာယီတမ်မတ်ကြီးကတိုက်တွန်းထားပါတယ်။သမရဂါနီနဲ့အနာခဲဝေအုပ်ချုပ်ရေးသဘောတူညီချက်အရအဒူလာအနေနဲ့ဟိုင်းကောင်ဆယ်လို့ခေါ်တဲ့အမျိုးသားရင်ကြားစစ်အဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်။ဒီဖွဲ့ဟာရမတ်တမတ်သေးတဲ့တာလီဘန်နဲ့ဆွေးနွေးမှုမှာအစိုးရကိုယ်စားပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကနေစီးပွားရေးပြန်လည်နှိုးထရေးအစီအစဉ်ကြီးနဲ့ဒေါ်လာ1ထရီလီယံရန်ပုံငွေရရှိရေးထိပ်သီးခေါင်းဆောင်တွေတင်းငွေနဲ့မှာတတိယအကြိမ်မြောက်ဖြစ်ဘရက်ဆဲမြို့တော်မှာဆွေးနွေးကြပါတယ်။ခေါင်းဆောင်29ဦးရဲ့ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်မရဘဲအဆုံးသတ်သွားနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမက်ခဲကသတိပေးထားပါတယ်။တောက်ကြံတဲ့စနေနေ့ရက်တာဆွေးနွေးဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကရလဒ်မထွက်တာကြောင့်တင်းငွေတရထပ်တို့ပြီးဆွေးနေတာပါတင်းငွေနေဆွေးနေဝက်တက်ဖို့ရောက်လာချိန်မှာပဲဂျာမနီဝန်ကြီးချုပ်မာခဲကသဘောတူညီချက်တရထွက်လာမလားဆိုတာမသေးကြဘူးလို့ပြောခဲ့တာပါစီးပွားရေးကြဆင်းမှုနဲ့ရင်ဆိုင်နေရပြီးအများစုထိခိုက်ခံနေရတဲ့နိုင်ငံတွေကိုကူညီရေးစီစဉ်ကြီးပေါ်သဘောတူညီချက်မရဖြစ်နေချိန်မှာပဲဥရောပကောင်းဆောင်နေအနေနဲ့ကတော့စီးပွားရေးပြန်လည်ဥမ္မော်ရေးကိုထိတ်တန့်ဦးစားပေးဖြစ်ထားရှိသုံးသပ်နေကြတာပါဥရောပကောင်းဆောင်29ဦးရဲ့ထိပ်သီးဆွေးနွေးပွဲမှာစီးပွားရေးပြန်လည်ကဲတင်ရေးအစီအစဉ်အတွက်စီးမြင်စည်းကမ်းသတ်မှတ်ဖို့ဖြစ်ပေမဲ့လည်းနယ်သာလန်ကောင်းဆောင်နဲ့နိုင်ငံ၅နိုင်ငံကတော့စပိန်နဲ့အီတလီလိုနိုင်ငံတွေပေါ်ငွေကြေးပမာဏအများအပြားလွှဲပြောင်းပေးဖို့လက်တွန့်နေတာလည်းဖြစ်ပါတယ်။အီရန်မှာပြီးခဲ့တဲ့နိုဝင်ဘာလကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်နေတဲ့အမျိုးသား၃ဦးပေါ်စီရန်စီရင်ချက်ကိုတရားရုံးကဆန့်ကန့်လိုက်ကြောင်းဒီအမျိုးသားတွေရဲ့ရှင်းနေတဲ့ဦးဖြစ်တဲ့ဘာဘတ်ဘက်နီယာကတင်းငွေနေမှာပြောပါတယ်။နောက်ထပ်ဆန္ဒပြကြမဲ့သူတွေကိုချင်းချောက်တဲ့အနေနဲ့အခုလိုသေးတဲ့စီရင်ချက်တွေချမှတ်တာလို့လည်းအခွင့်အရေးလှုပ်ရှားသူတွေကပြောပါဗျ။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုနောက်ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကြောင့်အကြီးအကျယ်အခက်တွေ့နေရတဲ့အီရန်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမျိုးထပ်ပြီးမဖြစ်အောင်အီရန်အုပ်ချုပ်သူတွေကြိုးစားနေကြတာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာ1989ခုနှစ်တော်လန်ရေးနောက်ပိုင်းအစိုးရဆုံးလမ်းမတွေပေါ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေဖြစ်ပြီးလူပေါင်းရာချီသေဆုံးခဲ့တယ်လို့ယုံကြည်ထားကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကလည်းနိုင်ငံအနောက်တောင်ပိုင်းဘာဘဟန်မြို့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကမျက်ရည်ပုံနဲ့ဖြိုခွဲခဲ့ပါတယ်။နိုင်ငံရဲ့စီးပွားရေးပြဿနာတွေနောက်မျိုးသား၃ယောက်ကိုတည်ထောင်ချမှတ်တာတွေကိုဆန့်ကျင်ဆန္ဒပြကြတာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း#တည်ထောင်မစီရင်နဲ့ဆိုပြီးပါရှန်ဘာသာစကားနဲ့ Twitter လူမှုကွန်ရက်မှာအချိန်ပေါင်းတန်းချီရေးသားခဲ့ကြပါတယ်။တရင်လာနေမနက်ခင်းသတင်းတွေကိုမဲအင်ဂျင်နိုင်တဲ့အတူကျွန်တော်မျိုးစင်ဆန်းတင်ဆက်ခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။တရုတ်နိုင်ငံကဒေသတွင်းမှာအခြားတိုင်းပြည်တွေရဲ့အချုပ်အခြာကိုမလေးစားတဲ့လုပ်ရပ်ပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစာရေးသားဝေဖန်လိုက်ပြီးနောက်တရုတ်နိုင်ငံရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာတဲ့အပေါ်သုံးသပ်ပေးဖို့ VOA မြန်မာဝိုင်းအက်ဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းထားပါတယ်။
အခုဒီရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံရဲ့ယာယီတောင်ကန်ဂျော့စ်စစ်ဘလီကနေပြီးတော့ဟိုတရုတ်နိုင်ငံကိုဝေဖန်တဲ့ဆောင်းပါးရေးပြီးတော့တရုတ်ဘက်ကလည်းပြန်ပြီးတော့ပ ြင်းပြင်းထန်ထန်တုံ့ပြန်လာတဲ့သဘောမျိုးလားခင်ဗ
ျဟုတ်ပါတယ်တကယ်တော့တရုတ်နဲ့အမေရိကန်နှစ်နိုင်ငံရဲထဲမှာမြန်မာနိုင်ငံပတ်သက်ပြီးတော့သူတို့တစ်ဖက်ကိုတစ်ဖက်အပြစ်ပြောနေကြတာကြားပါပြီအခုကြမ်းမအစားတန်းပြည်တန်းနဲ့လူသိရှင်ကြဖော်ထုတ်လာရဲဆိုတော့တော်တော်လေးတင်နေမှာမှာဖြစ်လာတယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့နှစ်ဖက်ရေးသားချက်တွေအချက်လက်တွေပေါ်မှာပေါ့ဥကြုံသနာဘလို့သုံးသက်ပါလိမ့်မယ
်ပထမအမေရိကန်ဘက်ကရေးတာကိုကြည့်မယ်ဆိုရင်အဓိကကတော့ဟောင်ကောင်ကိစ္စမှာတရုတ်ဟာကမ္ဘာကိုပြစ်ထားတဲ့ကတိကိုမတည်ဘူးဘာညာဆက်ရေးပါတယ်နောက်တောင်တရုတ်ပင်လယ်ကိစ္စမှာလည်းပဲနိုင်ငံတကာဥပဒေကိုတရုတ်ကချိုးဖောက်တယ်ဒေသတွင်းနိုင်ငံတွေရဲ့အချုပ်အခြာအနာကိုစော်ရဲဆိုတော့ရေးပါတယ်ဒီကိစ္စတွေဟာမြန်မာနိုင်ငံနဲ့တိုက်ရိုက်မပတ်သက်တော့လည်းပဲမြန်မာနိုင်ငံတွင်းမှာတရုတ်တွေစီးပွားရေးလုပ်တဲ့ကိစ္စကိုထောက်ပြပါတယ်တရုတ်တွေဟာစီမဲကမ်းမဲလုပ်တယ်တရားဥပဒေမညီညွတ်ဘူးနောက်ပြီးမြန်မာနိုင်ငံဟာကျွေးလည်ပင်နေအောင်လုပ်ထားတယ်ဖြစ်တယ်ဒါတွေဟာမြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုတစားစီဖိအုပ်နေခြင်းဖြစ်တယ်ဆိုပြီးတော့အမေရိကန်စာထဲမှာရေးပါတယ်အဲ့ဒီအပြင်တရုတ်ကြောင့်မြန်မာနိုင်ငံတွင်းမှာမွေးဆွေးဝါးပြဿနာလူကုန်ကူးမှုပြဿနာသဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေအများကြီးဖြစ်လာတယ်ဆိုပြီးတော့ရေးပါတယ်ဒါအမေရိကန်ဘက်ကရေးတဲ့အဓိကစာဖြစ်ပါတယ်ခင်ဗျာ
အဲ့တော့တရုတ်နိုင်ငံအစိုးရဘက်ကရောဘယ်လိုမျိုးတုံ့ပြန်တာတွေ့ရပါလဲခင်ဗျာ
တရုတ်ရဲ့တုံ့ပြန်ချက်ကတော့တော်လေးပြင်းထန်တယ်လို့ပြောပါလိမ့်မယ်အဆုံးနှုံးတွေအပြင်တော်တော်ခံပြင်းဒေါသထက်နေပုံရပါတယ်ဥပမာဆီရဲ့အဆုံးနှုံးကိုကြည့်မယ်ဆိုဗမာလိုရေးထားတာနော်တကူကောင်းဆန်သောဟန်ဆောင်ကောင်းသောအောက်တန်းကျသောအကြည့်တန်းမျက်နှာဖုံးကိုခွာခြားလိုက်တာဖြစ်တယ်အဲ့ဒါအမေရိကန်ဒီလိုစာရေးတာအဲ့လိုစကားလုံးနဲ့စပြီးရေးထားတာတွေ့ရပါတယ်ဒါဘာကြောင့်လို့လဲဆိုရင်တဲ့အမေရိကန်ဟာစုပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေဥပမာ COVID-19 ကိစ္စကိုသူတို့မကင်တွယ်မဖြစ်ရှင်းနိုင်ဘူးနောက်တစ်ခါလူမျိုးရေးတရားမျှတမှုမရှိတဲ့ပြဿနာတွေအရမ်းအများကြီးဖြစ်နေတယ်ဒီကိစ္စကိုကာကွယ်ဖုံးဖိစင်တဲ့အတွက်ကြောင့်နိုင်ငံတကာမှာထပ်ပေါက်ရှာတာဖြစ်တဲ့အရောင်တရုတ်ကိုအဖြစ်တင်တာဖြစ်တဲ့ဆိုတော့တရုတ်ကရေးထားပါတယ်ဒီဟောင်ကောင်ကိစ္စနဲ့ပတ်သက်ပြီးတော့ဟောင်ကောင်ဟာတရုတ်ရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့သူတို့ခုခံခြေပါပါတယ်တောင်တရုတ်ပင်လယ်မှာကျတော့တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဝင်ပြောရတော့အောင်တဲ့အမေရိကန်ဒီတောင်တရုတ်ပင်လယ်နဲ့ဖြစ်နေတဲ့ကုလသမဂ္ဂရဲ့ပင်လယ်ရေပြင်ဆိုင်ရာပြည်ရင်းကိုလက်မှတ်ထိုးထားတဲ့နိုင်ငံတော်မှမဟုတ်ဘူးဆိုပြီးတော့ဗောမျိုးနဲ့တုံ့ပြန်ပါတယ်ခင်ဗျာတရုတ်ပြည်သားချင်းမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုနေရာတကာမှကာကွယ်ပေးနေတာကုလသမဂ္ဂမှလည်းကာကွယ်တယ်အမေရိကန်ကတော့မြန်မာနိုင်ငံဖွံ့ဖြိုးအောင်အကူအညီပေးရမယ့်ကိစ္စတွေတော့မှဖြစ်လို့ဖြစ်စီခံတားနေတာဖြစ်တယ်ဆိုတော့တရုတ်ကပြန်ရေးပါတယ
်အခုလိုမျိုးပေါ့လေဒီတရုတ်နဲ့အမေရိကန်အကြောင်းမှာပြင်းပြင်းထန်ထန်နေဖြစ်လာတဲ့ခါကျတော့ဒါကအရင်ဆိုပြီးရဲ့ရုရှားနဲ့အမေရိကန်ကြားအိုဖြစ်ခဲ့တဲ့စီအေးသဘောမျိုးတရုတ်နဲ့အမေရိကန်ကြားမှာဒီခက်သစ်စီအေးပုံစံမျိုးဖြစ်လာနိုင်တဲ့သဘောလားခင်ဗျာ
ဟုတ်ကဲ့အကျိုးအားအဲ့လိုမျိုးဆက်သွယ်ပြီးတွေ့ရတာရှိပါတယ်ဒါပေမဲ့အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြားမှာဖြစ်ခဲ့တဲ့ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းစတင်ခဲ့တဲ့စီအေးဆိုတာကတော့ ideology သဘောတရားပေါ့ communist ဝါဒနဲ့ democracy ဝါဒကြားတိုက်ပွဲလည်းဖြစ်ပါတယ်အချိန်နဲ့မှာပဲ geopolitics အထူးဝင်နိုင်ငံရေးဆိုဗီယက်ပြည်ထောင်စုကသူတို့နဲ့အင်ဂျင်ချင်းအရှေ့ဥရောပတစ်ခုလုံးကိုစိမ့်ပိုက်လိုက်တယ်ပြီးတော့သူတို့ရဲ့လက်အောက်ခံအစိုးရတွေတည်ထောင်နေပေါ့ဩဇာခံအစိုးရတွေဒါ Iron Curtain သံကလာဆွေးတော့နောက်ဥရောပနဲ့သူတို့ကြောင့်ဆီချလိုက်တယ်ဒါကတော့ CIA ကလည်းမှဖြစ်ခဲ့တာပါအခုတရုတ်နဲ့အမေရိကန်ကြတော့အဲ့လိုသဘောထားမျိုးမတွေ့ရပါဘူးသူတို့အဓိကကန့်ဆိုင်တာကတော့နိုင်ငံရေးဩဇာလွှမ်းမိုးမှုပါတော်လည်းပဲစီးပွားရေးအပြင်သူတို့အမျှစွန့်လူကျင်တာအပေါ်စီးလူကျင်တာပို့ပြီးတော့ပါတယ်လို့ယူဆမှဖြစ်ပါတယ်အပြင်ဟိုတုန်းကစီးကလာမှာတစ်ဖက်နဲ့တစ်ဖက်ထိပြဆက်ဆံမှုနဲ့လုံးဝမရှိပါဘူးစစ်ပွဲလေးကိုဘုဘက်တီဖက်ဝင်ပြီးတော့မြောက်ပေးပြီးတော့တိုက်ခိုက်နေကြတယ်တွေ့ရပါတယ်အခုတော့အဲ့လိုသဘောထားမျိုးတဲ့ဒါနှစ်ဖက်ဆွေးနွေးညီနိုင်မှုထိပြဆက်ဆံမှုလည်းပဲရှိနေပါတယ်ဒါစီးအနေတော့ကွာတယ်လို့ပြောမှာဖြစ်ပါတယ်တချို့ကတော့ War of Words စကားလုံးတိုက်ပွဲသာဖြစ်တယ်တချို့ကဆွေးနွေးပိုက်တော့ School War အပြန်အဆက်ဆိုဖြစ်နေတဲ့စစ်ပွဲတွေတုံ့ရတာတွေ့ရပါတယ
်ဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒီအင်အားကြီးနိုင်ငံကြီးနှစ်ခုကြားမှာဟလာအပြန်အလှန်တင်းမာမှုတွေဖြစ်လာတဲ့ခါကျတော့ဒီကိစ္စကမြန်မာနိုင်ငံပေါ်မှာဘလို့အကျိုးသက်ရောက်မှုရှိလာမှာပါလဲခင်ဗျ။အ
ဲမြန်မာနိုင်ငံအတွက်ကတော့စိတ်ရေးကြီးတဲ့အခြေအနေဖြစ်ပါတယ်သတိထားမယ့်ကိစ္စပါ။ဘာကြောင့်လဲဆိုတော့အဓိကတစ်ခုကမြန်မာနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲတွေပါတယ်လုံလာကြတဲ့အတူကသူတို့ရဲ့အင်ဂျင်ဂျင်ဒေတာမှာဒီမိုကရေစီနိုင်ငံတစ်ခုထုံးရလာမှာမလို့ခြင်းဘူးဆိုတဲ့သဘောတွေးရပါအဲ့တော့သူအမှန်တကယ်စိုးရင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်လည်းပဲသူတို့ကမြန်မာကိုအလုံးအင်းနဲ့စီးပွားရေးအဖြစ်တော့အကလုံးသူတို့ဘက်ကိုစုစည်းဖို့ကြိုးစားတယ်။အချိန်ထဲမှာလည်းအမေရိကန်ကဒီဒီမိုကရေစီအဟလေးရှိမြန်မာဝင်ပြီးတော့ငါတို့ဘယ်လိုဝင်ပြီးလုပ်နိုင်မလဲဆိုတာကိုကြိုးစားဟန်ပြပါတယ်။ဆိုတော့ဒီခုကြမှာမြန်မာနိုင်ငံဟာတင်းအဆောင်မခံဘဲနဲ့သူသတိထားပြီးတော့ခြေလှမ်းလှမ်းမှာဖြစ်ပါတယ်။တကယ်တမ်းဒီမိုကရေစီကြီးကိုဆက်လက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင် ပို့ပြီးတော့သတိထားမှာဖြစ်ပါတယ်ဒီကိစ္စဟာတရုတ်လည်းကျင်းနေအောင်ဆင်းလဲလျှောက်တာပြားလဲဆွဲတာဆိုတာမျိုးလုပ်ရမယ့်သဘောမျိုးဖြစ်ပါတယ်ခင်ဗ
ျကျေးဇူးတင်ပါတယ်ခင
်ဗျညပါခင
်ဗျ VOA American အသံရဲ့သတင်းလေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်ပါAmerican Marine တပ်ဖွဲ့မှာတက်ချက်ကြီးအဆင့်အဖြစ်ခုနှစ်နှစ်ကြာတာဝန်ထမ်းဆောင်လာခဲ့တဲ့မတ်သဲဦးဟာလက်ရှိမှာ American စစ်တပ်ရဲ့အကျဉ်းထောင်မှာထိန်းသိမ်းခံထားရပါတယ်။သူဟာ2015ခုနှစ်နှောင်းပိုင်း American Marine စစ်တပ်ထဲမှာလိမ်ပိုင်းဆိုင်ရာစော်ကားခံရမှုနှစ်ကြိမ်ရှိခဲ့ပေမဲ့ Marine စစ်တပ်အရာရှိတွေကတေချာစစ်ဆေးအရေးယူတာတွေမလုပ်ခဲ့တဲ့အတွက်စိတ်ပိုင်းဆိုင်ရာဖိစီးမှုနဲ့စိတ်ဒဏ်ရာရမှုတွေကြုံရတဲ့အကြောင်းမတ်သဲဦးရဲ့ဖခင်ဖြစ်သူဦးအာယူက VOA ကိုပြောပြပါပါတယ်။
အဲ့ကျွန်တော်တင်းတင်းလာသူကဧပြီလတော့သူအဲ့လိုပဲသူပြုတ်မှုတွေကပုံမှန်မဟုတ်ဘူးသူလည်းစိတ်တူနေတာပေါ့စိတ်တူနေတော့ဟိုမသူစိတ်တူပြီးတော့မှသူ boyfriend နဲ့သူလည်းတူနေတာသူ boyfriend ကသူကဟိုဆန်ညတနာသူဆက်ဆံတော့လေအဲ့မှာသူဟိုဓာတ်လေးမှလည်းသူချင်းချောက်တော့အဲ့လိုမျိုးပေါ့သူအဲ့ကိစ္စမှလည်းစကားများကြတာစကားများတယ်အဲ့မှာဖြစ်ကြဖြစ်နေခါကျတော့အဲ့အရာကိုသူ domestic battery ဖြစ်တယ်ဆိုပြီးတော့မှသူဟိုပထမတော့ပြည်သားထောင်ပို့တာပေါ့ပြည်သားထောင်နေမှာသူကျင်းသူကိုရင်းကိုပို့တယ်အဲ့ဒီဆောက်ထောင်ပို့တာပေါ့ဆောက်ထောင်ပို့တာကတော့ဂျူလာလည်းမပို့တာအဲ့ဒီစစ်စားဆေးဥပနေရတာကတော့ဟိုအီပရယ်ထဲကနေနေရတယ
်မတဲဦးကိုအိမ်တွင်းအကြမ်းဖက်မှုအမှုနဲ့စစ်တပ်ထောင်ထဲမှာအီပရယ်လာတွေကအဖမ်းဆီးခံထားရပေမဲ့လည်းမိသားစုကိုအရင်အကြောင်းကြားတာမရှိခဲ့သလိုမိသားစုဝင်နေနဲ့လည်းတွေ့ခွင့်မရဘူးလို့ဖခင်ဖြစ်သူဦးအာယူကပြောပြပါတယ
်မတွေ့ခွင့်မရဘူးလေသူထောင်နေမှာတော့ထားတယ်။အမကျွန်တော်စီလည်းအကြောင်းလည်းမကြောက်ဘူး။ဘာမှလည်းစာလည်းမပို့ဘာမှလည်းဘလိုနည်းနဲ့မှလည်းဆက်သွယ်မလုပ်။ Public Defender တယောက်ပေးတယ်လို့တပ်လဲရတာ။အဲသူကလည်း Captain ဆင်ရှိတယ်။သူကလည်းအရင်ကျောက်တယ်။သူကတော့တက်တက်ထဲမှာပဲပေါ့နော်။တက်တော့ရပဲပေါ့ Public Defender လည်းတူရတယ်။ဒါမှမဟုတ်လည်းကျန်တဲ့စကားပြောချင်တာအရင်ကျောက်တယ်။သူကဘာမှလည်းထောက်ပံ့ခွင့်လည်းမရှိဘူး။အဲ့လိုတော့ရှိတယ်။ဒါတော့ကျွန်တော်တို့ကဒီ Civil Lawyer ကိုဟိုဟာလို့ဟုတ်တယ်ကြိုးစားနေကြတယ်ဒါပေမဲ့သူတို့စစ်တပ်ကခွင့်ပြုမပြုတော့ကျွန်တော်တို့မသိသေးဘူ
းဖခင်အရင်တယောက်ဖြစ်တဲ့မိသားစုဝင်တယောက်အနေနဲ့ဥအာယူဟာသူ့သမီးရဲ့တရားစွဲဆိုခံထားရတဲ့အမှုရဲ့အကြောင်းအရင်းအမှုအသေးစိတ်အခြေအနေကိုလည်းမသိရသေးဘူးလို့ဆိုပါတယ်လက်တလုံးမှာတော့ American Marine စစ်တပ်ဘက်ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူ
းမျိုးမျိုး contact လုပ်တယ်ဒါပေမဲ့သူတို့ဘာမှဖုန်းကင်တာတို့ email reply လုပ်တာတို့ဘာမှမလုပ်ဘူးဆိုရပိုင်းအနေနဲ့ဘာမှကျွန်တော် response ဘာမှပြန်မပေးဘူးတော်ဝင်ယူဦးတော်ဝင်ခံမှုမရှိဘူးဆိုတာပေါ်လွင်လာတယ်စိတ်မကောင်းဖြစ်တာပေါ့လေစိတ်ဝေဒနာခံစားရတာဒီကလေးတွေကိုဟိုကျွန်တော်တို့ကဒီနိုင်ငံမှာ citizen ဖြစ်တယ်ဆိုတော့ဟိုကျေးဇူးတောင်းပြီးတဲ့အနေနဲ့ကလေးတွေလည်းသူတို့လည်းပဲစစ်တပ်ကိုစိတ်ဝင်စားကြတယ်အဲ့ဒါနဲ့ကျွန်တော်ပဲစစ်ထဲတွင်လိုက်တာတတ်ထက်မှ၄-၆နှစ်ခွဲဝန်တာပေါ့လေဆိုတတ်ထက်မှတောင်းထားဆောင်လို့လည်းလည်းစိတ်အေးတာပေါ့ဒါပေမဲ့အခုလိုပြစ်သွားတယ်ဆိုတော့စိတ်မချမ်းသာဘူးပေါ့နံပါတ်၁ကဟိုကိုအထင်ကြီးလေးစားခဲ့တာတွေအားလုံးကတဲ့ရည်တော့ဖြစ်သွားတယ်နောက်တစ်ခုကဟိုအသက်လည်းကြီးတယ်ဆိုတော့စိတ်ခံစားမှုကမကောင်းဘူးဗျာဝန်းနေလေဝန်းနေတာပေါ့ကြည်လေးကြည်ကွဲတာပေါ့ငါတမီးလေးတွေလိုဖြစ်ရတယ်ကျင်းပေါ့အ
မေရိကန်စစ်တပ်အတွက်မှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုနဲ့စော်ကားခံရတာတိုင်ကြားမှုတွေဟာ2018ခုနှစ်နဲ့စာရင်2019ခုနှစ်မှာ300ခန့်လုံးတိုးလာတာကိုတွေ့ရတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့2019စီရင်ခံစာမှာဖော်ပြထားပါတယ်American Marine တပ်ဖွဲ့မှာအမျိုးသမီးတက်တာက900ခန့်နှုန်းနီးပါးတာရှိတဲ့အကြောင်းဒီစီးရဲနဲ့မှာဖော်ပြထားတာပါကြီးတက်ရေးတက် Marine တက်နဲ့လေးတက်ဒီ၄ခုထဲမှာဆိုရင်2019ခုနှစ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားခံရမှုတိုင်ကြားမှုနှုန်းဒုတိယအများဆုံးက Marine တက်ဖွဲ့မှာဖြစ်တဲ့အကြောင်း American ကာကွယ်ရေးဝန်ကြီးဌာနစီးရဲမှာဖော်ပြထားပါတယ်American Marine တပ်ဖွဲ့အတွင်းမှာလူတစ်ထောင်မှာလူ 5.5 ယောက်နှုန်းလိမ်ပိုင်းဆိုင်ရာနှောက်ယှက်စော်ကားခံရတဲ့အကြောင်းAmerican ကာကွယ်ရေးဝန်ကြီးဌာနစီးရဲမှာဖော်ပြထားပါတယ်။တာမန်အဖြစ်စစ်တပ်ထဲဝင်တဲ့သူတွေအများစုကအမျိုးသားတွေဖြစ်ကြပါတယ်။ဒါကြောင့်လည်းအမျိုးသားတွေများတဲ့စစ်တပ်မှာပြောဆိုဆက်ဆံပုံလေးစားလိုက်နာပုံစတဲ့လှုပ်ထုံးလှုပ်ဆင်းတွေကအမျိုးသမီးတပ်သားတွေနဲ့မစီရွာတွေရှိနေတာတွေကိုလည်း2020မှာပြင်ဆင်သွားမယ်အကြောင်း American ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်ရှင်။ကျမအီတန်စမ
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနှာစင်ရမှာပါ။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်ကိုဗစ်ကာလမှာချထားပေးမဲ့ထောက်ပံ့ငွေနဲ့လေယာဉ်လုံသားတွေကိုစစ်ပစ္စည်းကိရိယာတွေတက်ဆင်ပေးတဲ့လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကအကြံပြုပါတယ်။ဘလို့လုပ်ငန်းတွေမှာဘလို့ပုံစံနဲ့တက်ဆင်ပေးနိုင်တယ်လဲ။နားဆင်ပါလို့
မြန်မာနိုင်ငံကစစ်ပစ္စည်းကိရိယာတွေနဲ့ပံ့ပိုးပေးဖို့လိုရပေါ့နော်။ဆိုတော့အကြီးကြီးမားမားမစင်စားပဲနဲ့တနိုင်တစ်ပိုင်းကိုဘလိုလေးစက်ပစ္စည်းတွေကိုဘလိုပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
။ဟောဒီကကြည့်လိုက်လို့ရှိရင်တော့စက်ပစ္စည်းတွေကလွတ်လန့်သွားတော့ဘယ်လိုမျိုးကုန်လဲ။ဘယ်လိုအများကြမလဲနော်။ဆိုတော့အတိုင်းတာတစ်ခုသိန်း30ပတ်ဝန်းကျင်ဆိုလို့ရှိရင် transaction transaction ဒီဇင်းလောက်ဝယ်လို့ရတော့နော်။ transaction transaction ဝယ်လို့ရတယ်။သိန်း30လောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒါ dryer လေးတွေဝယ်လို့ရတယ်။ dryer ဆိုတဲ့အချောက်ခံစက်ဒါလည်းလူတွေကျွန်တော်ရာသီဥတုမမှန်ဘူးလေ။တော့ရိတ်ပြီးမှကရာသီဥတုကသူကျွန်တော်အစိုးမရတော့ရိတ်သိမ်းချိန်ဆိုင်ပြိုးချိန်မှာဟောပြန်ရိတ်ဆိုင်ပြိုးချိန်မှာမိုးခုံသွားမယ်ရိတ်သိမ်းချိန်မှာမိုးတွေရွာလာမယ်အဲ့ဒီမှာဒုက္ခရောက်တော့ပဲဗျာဆိုင်ပြိုးချိန်မှာရေလိုမယ်ဆိုရင်ရေစစ်သိမ်းတွေနဲ့မြေရောက်ရေတွေနဲ့စက္ကရာနဲ့တင်ပေးလိုက်ရိတ်သိမ်းချိန်မှာမိုးရွာမယ်ဆိုရင်ဒါတည်းမိုးမရွာခင်မှာကျွန်တော်တို့ကစက္ကရာနဲ့မြင်မြန်ဆန်းဆန်းရိတ်သိမ်းချွေလေးလိုက်အဲ့တော့ဒီစားတွေကကျွန်တော်တို့ကရာသီဥတုကိုလည်းကျွန်တော်တို့တို့ဝရာသီဥတုကိုရှောင်ရန်ရောက်တယ်နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆည်းတယ်တပလောက်ကုန်လဲဆိုတော့ကုန်တယ်လက်သမားကတော့လက်တူမယုံမြတ်ပြီအပြားမကိုကျွေးထူနေတယ်လက်သမားတော့လက်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်ဒါပေမဲ့ကျွန်တော်တို့ကလက်သမားတစ်ယောက်မတိုင်ရင်အုပ်စုလိုက်လက်သမား tax force ခေါ်တာပေါ့နော်လက်သမားစိတ်ဝင်စားလက်သမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုဒါနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောင့်ပေးတယ်နောက်လက်သမားအဖွဲ့အစည်းကထိန်းသိမ်းတယ်လေသမားဝယ်စီအားလုံးလေသမားတွေလာသမျှကုန်ပစ္စည်းတွေကိုစစ်ကြောတက်စင်ထုတ်ပေါ်ပြီးတော့သိမ့်ပေးတယ်ဒီလို honesty နဲ့ reality တိုက်မိချစ်တဲ့စိတ်ကလေးရှိတဲ့တောင်စုသမားတွေအများကြီးရှိပါတယ်အဲ့ဒီအလူငယ်အဖွဲ့အစည်းတွေများဖွဲ့စည်းမယ်ကျွန်တော်ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားတယ်ဆရာမဒီ water user group ကရေရရှိရမှာနေမှာလေသမားတွေအစုအဖွဲ့လေးတွေကဦးဆောင်ပြီးလုပ်တာအဲ့လိုအဖွဲ့လေးတွေကသူ့အဖွဲ့လေးထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးကကျွန်တော်လေသမားအစုအဖွဲ့ကိုဒါဒီ set specific ကလေးကိုတက်ဆင်ပေးလိုက်မယ်။သိန်းအများဆုံးတန်ပေါ့ခုနဆရာမပြောတဲ့ကတွက်ကြည့်ရင်သိန်း4 5 00ပြန်မရှိဘူး။ဆရာမသိန်းစားလေးတွေသိန်း4 5 00ဆိုဘာရှိမှလဲဆရာမ။အခုဆိုရင်တို့နိုင်ငံတော်ကပြန်ပွဲမှာတန်ပေါင်း100 billions တရားကိုတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့တို့ကတော့ဒီမြို့စီလေးတွေပေးပြီးတော့ home garden လေးတွေတည်ဆောင်ဖို့လုပ်တာပါဗျာ။ဒါလည်းကျွန်တော်ထောက်ခံတယ်ဒါလည်းကျွန်တော်တို့လိုအပ်တယ်။ဒီသမားတွေမှာဘဲမှမသွားတဲ့ဟာအိမ်ထဲမှာအိမ်ကိုယ်ချင်လေးလို့ပြီးတော့home garden လေးနဲ့စိုက်ပျိုးစားမယ်အဆင်ပြေတယ်ကိုယ့်အိမ်လည်းအဆင်ပြေတယ်အဲတခြားလည်းသွားမဝရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစားကိုဘယ်လိုဈေးကွက်လုပ်မလဲဆိုတော့ nobody knows ဘယ်သူမှမသိသေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပြီးတော့ကြားရမှာမဟုတ်ဘူးစောစောကဒီမျိုးစည်လေးတွေပြည်တာဒီတရားစီပဲသူစိုက်လို့ဆင်ပြေသွားမယ်ဒါပေမဲ့တကယ်လို့ခုနစက္ကရာဆင်ပြေလိုက်လို့ရှင်ဒီစက္ကရာဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာဟုတ်ကူညီမှာဖြစ်တဲ့အတွက်ဒီစက်ကရိယာကိုယခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများတက်ဆင်ပေးမယ်ဆိုရင်ဤစွာတော်တော်ကိုအဆင်ပြေတဲ့လုပ်ငန်း second option တဲ့သမားဒီ ready မရှိသေးဘူးသိပညာမရှိ maintenance မလုပ်တတ်ဘူးဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆိုမှန်ပြီးလိုက်တဲ့ unit ခုကိုတိုးပေါင်းအောင်လုပ်တာပြီးလိုက်တဲ့နိုင်ငံတော်ပေးတဲ့ပစ္စည်းပစ္စည်းကိုမျိုးစည်းလေးမျိုးစားဝေးပြီးပေးလိုက်တာမှာဒါနဲ့နိုင်ဆုံးသွားမယ်စားဒီ leverage ကိုဒီနိုင်ငံတော်ရဲ့ပေးတဲ့ပတ်စံကိုအတိုးပွားပြအောင်ဆိုရင်ဘယ်လိုတွေအလုပ်တက်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံစံသမားပင်းဖွဲ့တော့ EIA ရှိပါလို့ကုမ္ပဏီကြီးတွေအများကြီးရှိတယ်နော်ဒီ contract farming နဲ့က contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သာမြင်သာအင်းအင်းထိန်းသိမ်းတာဆက်လို့စက်ကြီးကင်တွေတာဆက်လို့အကျိုးရှိအောင်လေသမားမြင်တဲ့လူပဲဆိုင်သူတို့ကအားလုံးစင်းအင်းအားအင်းအားနဲ့စိုက်ပြီးတော့များနှုတ်တစ်ဖက်ကျိုးစီပွားတိုးပွားပြီးတော့လုပ်မစိုင်းဒီငွေတွေပြောက်ပြတ်မသွားဘူးသူတို့စိုင်းစရာခုနပေးတဲ့ငွေတွေခင်ဗျာများရှိမြရေရှည်ခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ lift funds ကိုတဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအဲ့ဒီကိုထောက်ပံ့တယ်အဲ့ဒီပုံကအဲ့ဒီအဖွဲ့အစည်းတွေ ਨੇ စောစော COVID ထောက်ပံ့နေမြတ်ပေါင်းဆက်ပြီးတော့အဲ့ဒီပညာရှင်တွေ ਨੇ ဘယ်လိုထင်သာမြင်သာရှိတဲ့မပြောင်းပြက်မပျက်စီးတဲ့ရေရှည်ခံတဲ့ site view control လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာကောင်းလို့ရ
အစိုးရကဝီလျံတရာစိုက်ပျိုးခံတာအတွက်ပေးမယ်ဆိုတော့ဒီဟာမှာသူတို့ကအတိတ်က home garden လို့ခေါ်တဲ့ဗမာလိုတော့ဒီကိုဟိုအိမ်နောက်ဖေးဈေးဆိုင်တည်တဲ့အလုပ်ပေါ့ဗမာနိုင်ငံမှာလို့ရင်ရောအောင်မြင်ဖို့လမ်းရှိပါသလားအဲ့ဒါလေးနည်းနည်းပြောပြပြပေးပါရှင
်ကဲကဲကျွန်တော်ကောင်းဆောင်ကြီးကိုကျော်စာအိမ်နောက်ဖေးဈေးဆိုင်တည်သူကစာပြီးတည်းဆိုကိုလုတ်ခိုင်းတာဒါပေမဲ့အခုဘာဖြစ်လို့ဒီဥစ္စာဒီလိုမျိုးမလုတ်ကြသလဲဆိုရင်ရေအကန့်အသတ်ရှိတယ်စိုက်ပျိုးရတဲ့ချိန်မီမရနိုင်ဆိုင်ပြေးရရနိုင်အောင်စီမံပေးဖို့လိုတယ်။နောက်ပြီးတော့တို့ဒီလုတ်တဲ့လူတွေရဲ့ဒေးကွက်ပေါ့နော်ထွက်လာတဲ့ဟာကိုကျွန်တော်တို့ကထွက်လာတဲ့ကော်မစီကိုတူတူကန်ကန်ငရုတ်လုတ်မယ်၊ရုတ်ဒီလုတ်မယ်၊ချင်ပေါင်လုတ်မယ်။အားလုံးကဒါပဲလုပ်မယ်ဘူးပဲဖီယုံတခွားအားလုံးဒီပြိုင်နဲ့ထွက်လာတောင်းလို့မရဘူး။စားတဲ့လူကလည်းအတိုင်းအတာတစ်ခုပဲစားမှာဘာဘိုက်ပြင်ဝဲမရှိတော့ဘူး။ဒါတွေကကျွန်တော်အင်္ဂလိပ်မှာကြုံတယ်အင်္ဂလိပ်မှာလည်းခန်းကျင်တွေတဘုံတစ်ကောင်ပြည်တွင်းပို့တဲ့ပြန်ပင်ပြုတ်ပြီးပို့လို့မရတဲ့ခါကျတော့တဘုံတစ်ကောင်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေ။လုတ်ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့ site data နေပြီးတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့အခုကဈေးကွက်တွေကလည်းပြင်ပမှာပိတ်နေတော့ border ပိတ်နေတော့ပြတ်လာတဲ့ဟာတော့ဒီဘာပြရလူတွေဝအောင်စားမှာเนาะဒါပေမဲ့ရေရှည်မှာတော့ဒီပြတ်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard เนาะဒီ residual ခေါ်တဲ့ site တော့ကင်းတဲ့ဒီနန်တွေနဲ့ထုတ်နိုင်မယ်ဆိုရင်တော့ဈေးကွက်ရှင်နိုင်မယ်ဆိုရင်တော့တော်တော်ကောင်းတဲ့အလားလာကောင်းတဲ့တိုက်ပြီးထုတ်လို့ရလုံငန်းတစ်ခုပါပဲဒီဥစ္စာသို့တော့ဒီဥစ္စာကိုဘလူးကလုံမှာလဲဈေးကွက်ဘလူးလုံမှာဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးကွက်အနေထားကြည့်လိုက်ရင်တော့အားရစရာမရှိဆန်းပါတော့ဒီနေ့အားလုံးကဒီ pilot track ခေါ်တဲ့ယူနှစ်ခုနှစ်ဖက်စာချုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါဘဲနဲ့သူတို့ချရာဈေးကိုသူတို့ပေးတဲ့ကြိုက်သူတို့ပေးတဲ့ဈေးမှာယူနေရတဲ့ဈေးကွက်သွားလုံလုံနေရတဲ့အတွက်ဒီဈေးကွက်မရေမြာမသိမရှာမှုအောက်မှာလဲကျွန်တော်တို့ကဒီစိုက်ပျိုးရေးကမတွတ်တက်တာလည်းရှိဆိုတော့ဈေးကွက်ကိုလည်းခုနရေနဲ့စက္ကရာလိုးသလိုဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုပတ်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကအပြန်အလှန်စီးပွားရေးကိုတာစနစ်မဟုတ်ဘူးကျွန်တော်တို့ပေးသမျှယူရောင်းရမယ်စနစ်ထက်အပြန်အလှန်အချိန်မီွေးကိုကျွန်တော်တို့ကအချိန်နဲ့ကိုက်စိုက်ပျိုးထုတ်လုပ်နိုင်တဲ့သူတို့လိုချင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကိုက်စီမံထက်ပျိုးထုတ်လုပ်နိုင်တဲ့စနစ်မရောမရှင်းအဲ့လိုပဲပြောလို့ရမယ်ဆရာမခုတိမရောက်သေးဘူးဆရာဘယ်လိုမှမရောက်သေးချေဟိုချင်းနှစ်ပေါင်းများစွာ90လောက်တည်းကယနေ့ထိပဲတရုတ်ပြည်စီဒေသမှာကိုကတရုတ်စီဝိုင်းသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ်အခုကတော့ဘလို့ကပိတ်လိုက်တဲ့အတွက်ပိုတော့ဆိုးသေးတာဆရာနော
်ဒီအိမ်နောက်ဘေးဈေးဆိုင်တည်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာဘယ်နိုင်ငံမှာလုပ်နေလဲဆရာ
ဟောအဲ့ဒါကအိန္ဒိယနိုင်ငံမှာအိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအိန္ဒိယနိုင်ငံကြီးရဲ့ခေါင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်တပြည့်တော့အိန္ဒိယကြီးမားတဲ့ဟာရောရေအားလုံးရောက်တယ်ရောက်တော့သူတွေကအိမ်ဝင်းထဲမှာသီးနှံနေစိုက်ကြတယ်နောက်စားသုံးတဲ့ demand ကလည်းသူတို့ဒီအားလုံးကဟင်းသီးရွက်စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်ထဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်ထဲကတော့ဆက်မဟင်းသီးရွက်စားတဲ့လူကတိတ်မရှိတော့ခုနပိုရှန်တဲ့ဟာတွေ surplus တွေပိုတဲ့ဟာကိုကျွန်တော်ဘလို့ဒါကိုအကျိုးရှိအောင်ထွက်ကုန်နေနဲ့ဘလို့လုပ်မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာဆိုတော့ home garden ကဒီအိနော်ဘေးဈေးဆိုင်တဲ့သဘောပေါ့နော် home garden ဟိုကလည်း project တွေနဲ့ထွက်လာတဲ့ portion နဲ့ပစ္စည်းတွေကိုဘလို့လုပ်ရင်ကောင်းမလဲဆရာအကြံပေးပ
ါဒီရှမ်းပြည်မှာရှမ်းပြည်ရဲ့ကျွန်တော်ကလောအောင်မင်္ဂလာအိန္ဒိယအဲ့ကနေဆင်းသွားမယ်ဆိုရင်မိုင်၄၅00ဝေးမိုင်၃၄00ဝေးမှာရှိတဲ့ကလောလိုက်ကောအထိဒီတောင်တရားလမ်းမကြီးတိုင်းသွားမယ်ဆိုရင်ကော်ပီကင်းနေကော်ပီကင်းနေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့စားဈေးကွက်မရှိဘူးသူတို့ဈေးကွက်ပိတ်လိုက်တဲ့အတွက်အခုနောက်ပိုင်းမှာသူ့လိုပဲအီတန်ဖိုးရှိတဲ့ပြည်နယ်ပြည်သီးပြည်သီးကကျွန်တော်ထည့်တဲ့ပြည်သီးတလုံးကအနည်းဆုံး900လောက်ရှိတာနည်းတာမဟုတ်ဘူးသူတည်တာမှဒီရက်ဆောက်တို့ကျွန်တော်တို့ဆာဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံးပတ်လဲမြင်မဆုံးကျွန်တော်တို့တရက်ချန်ကြီးတွေမန္တလေးပတ်ဝန်းကျင်မေရယာကျောင်းကျောက်ဆယ်စင်ဂိုင်းနော်မြေသားအဲ့မှာတရက်ချန်နေဒီမောချင်းအပြည့်ပဲမမဝကုမစောပြင်းမဲ့ရိတ်သိမ်းပြီဒါပေမဲ့ဒီတရက်အသီးတွေဒီတို့ပြည်ဟာစီးပိတ်ကထားတဲ့အတွက်ယနေ့တို့မှာဒီတရက်အသီးတွေကိုပြည်တွင်းမဲ့လက်ရောက်အောင်ကျွန်တော်ကတော့လေးလွင့်ဆုံးရှုံးပေါ့နော်အဖေရဲ့သခွားဒီတိုင်းမှာပဲခရမ်းကျင်မကြောင်ရင်လာတော့မယ်အားလူတွေရှမ်းပြည်မှာရိတ်တော့ပဲရင်းနေထွက်တော့မယ်စသည်တိနံနေအားလုံးဒီကျင်းရတော့ထားခဏပါထားမခံတဲ့တိနံနေဖြစ်တဲ့အတွက် ဒီအသင်းအနေဒီလိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်းမလားလို့ရှင်နိုင်ငံတော်စုအနေနဲ့ဘာလုပ်မလဲဆိုတာဒါစုအတောင်ဖြစ်သွားပြီအကျိုးရှိအောင်လုပ်မစီမံသေးဘူးတော့ဂျပန်ဘယ်လိုစီမံလဲခုနဒီ previous shock ခေါ်တဲ့တိုက်နေပြည်နယ်ဒေသတစ်ခုမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစုအဖွဲ့လက်သမား task force တွေဖွဲ့ပြီးတော့ cold storage facility တခု previous shock 50ဆိုတော့အခု50 previous shock တိုင်းမှာတလုံးစီဆောင်ပေးတဲ့ဒေသမှာဒီအချိန်မျိုးသူထွက်လာသမျှတည်နာအဓိကပြဆံမကျွန်တော်တို့ပြောနေတဲ့အခုထွက်သမျှကိုသူကအလုံးသူအဲ့ဒီစာဌာနသွားပို့ပေးဌာနကအလုံးတင်းစီထုတ်ပို့စေကျော်တန်းစင် grading ခွဲထုတ်ပို့ပြီးတော့ market ရောက်ပို့ပေးစိုးရလို့ပြီးဒီစိုးရကစိုးရနေပြီးတော့ဆောက်ပေးတဲ့မှာမှာဒီကောဒီတမမကွန်ပြီလေးတွေဥစီပြီးထုတ်ပေးဒါကဂျပန်ဆိုတော့ဒီအစားအုပ်ဆောက်နေကျွန်တော်တို့အစားအုပ်ဆိုင်တော့ကျွန်တော်တို့မလုပ်မလဲသူ့လောက်မကုန်နေနဲ့ charge အကုန်နေတဲ့ cool facility ပေါ့ဗျာ inland outland လောက်ရှိတဲ့ aircon တွေအဲ့ကောနေကိုအခုကကျန်းကျင်တိနံခင်းတဲ့ကျန်းကင်းရဲ့အောက်ကနေအင်းလက်တစ်ခုတွင်းပြင်မယ်အဲ့ကောနဲ့ဂိုလောင်ရဲ့အလယ်ကောင်းနေအောက်လက်နဲ့ထွက်မယ်ဒီလိုကိုစိုးတွေအများကြီးလုံနိုင်ကိုစိုးတွေမလုံနိုင်ဘူးဒါတိတ်ဘော်ဒေါ်လူကများမယ်ဆိုရင်အချောက်ခံမယ်ချမ်းမီမှာနေရော24နာရီ77နာရီတနေ့လုံးကြောင်းနေဆိုအချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘယ်လိုပက်ကင်းတိမ့်တိမ့်ဘယ်ဈေးကွက်မှာသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါဒုတိယနေ့ပေါ့နော်တတိယနေ့ကတော့ partnership လောကဖြစ်နေတဲ့ juice ဖြစ်နေတဲ့တရေတီးလိုဟာမျိုးတွေကျန်းကျင်လိုဟာမျိုးကြတော့တခါတည်းတည်တည်ဆိုရင်ကျွန်တော်ကအနှစ်နှစ်ထုတ်ပြီးတော့ juice ကိုလုတ်ထုတ်လို့ရတယ်ဥသက်ဆေးပါညာတခြားလိုမှာပေါ့ preservation တွေလုတ်ပြီးတော့များလုပ်နိုင်လို့ဆိုရင်တော့ဒီစားရှေ့မှာအလားလားရှိတဲ့ဟာခဲရညင်လိုက်တိုင်းမှာ allow to ဒီကန်ညင်တွေအားလုံးကိုပြုတ်ပြီးတော့ကျွန်တော်က ketchup ပေါ့ခဲရညင် sauce လုတ်ပြီးတော့နိုင်ငံတကာပို့မယ်ဆိုရင်တခြားပြောတာကျွန်တော်ရှိတယ်တကယ်လုတ်မယ်ဆိုရင်လုတ်မယ်သူရှိပဲ17တန်းလောက်စိုက်တယ်စီတွက်သီးနှံက14တန်းလောက်ဆယ်15တန်းလောက်ဆယ်တယ်အားလုံး25တန်းလောက်စိုက်တယ်နော်25လောက်ဆိုင်တဲ့တရားတွေပဲတည်နေတယ်အမေရိကန်မားကတ်တွေမှာသွားကြည့်လို့ရှိရင်စဉ်းစားလေသမားအကုန်လုံးဝယ်ဝေးပြီးစလို့ရတင်တင်ဘူးလေးတွေပြုတ်ပြီးတော့တခြားတင်းစီတင်းစီပြီးရောင်းတာလေဒါမျိုးတွေပေါ့ဆရာမဒီမှာပဲရှုပ်ပြီးဆိုရင်လည်းလက်တက်ကိုရှုပ်နေတိုင်းမှာခံရတော့เนาะအဲ့ဒါမျိုးတွေကိုကိုစီတွေကိုနောက်ပိုင်းမှာ right ပြောနေတဲ့ဒီနေ့ဒီပြောလို့မဆုံးနိုင်ကြပါဘူးရာပစာပြားမှာ belly added တကယ်တော့ခုလိုမျိုးရှင်းနေကြတဲ့ကြရင်ဘာဘလူးဘလူးမှ game တူမရှိတဲ့အနေထားဖြစ်နေ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းကိုဆက်သွယ်နေရပါတော့ကျွန်မခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLD တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။အခုတစ်ခေါက်ထူးခြားချက်ကတော့ပြည်နယ်တွေမှာရှိတဲ့တိုင်းသားပါတီအတော်များများဟာသူတို့ပါတီငယ်တွေကိုဖျက်သိမ်းပြီးလူမျိုးတူတိုင်းသားပါတီအချင်းချင်းပေါင်းစည်းခဲ့ကြခြင်းပါ။2015ခုနှစ်အထွေထွေရွေးကောက်ပွဲကိုသင်ခန်းစာယူပြီးတူညီတဲ့လူမျိုးစုတစ်ခုထဲမှာကိုပါတီမျိုးမျိုးကွဲနေရင်မဲရရှိမှုမှလည်းမဲကွဲသွားနိုင်တယ်။ဒါကြောင့်လူမျိုးစုချင်းတူတဲ့ပါတီအချင်းချင်းပေါင်းစည်းပြီးတပါတီတည်းအဖြစ်ရွေးကောက်ပွဲဝင်ရင်အနိုင်ရနိုင်ချေပိုများနိုင်တဲ့ဆိုပြီးဖြစ်ပါတယ်။အဲဒီလှုပ်ရှားမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဝေဖန်ချက်တစ်ခုကတော့ NLD အနေနဲ့အစိုးရအာဏာရခဲ့တဲ့၄နှစ်ကျော်ကာလတိုင်းပြည်တည်ဆောက်ရေးမှာပြည်သူတွေမျှော်မှန်းထားသလောက်အကောင့်ထဲပေါ်မပေးနိုင်ခဲ့ဘူး။ချုပ်ရင်းအားနည်းချက်တွေအများကြီးရှိနေတယ်။ဒါကြောင့်အရင်2015ရွေးကောက်ပွဲတုန်းကလို့မဟုတ်ပဲလူမှုထောက်ခံမှုကျဆင်းနိုင်တယ်။အခြားတစ်ဖက်မှာလည်းပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာနိုင်တယ်ဒါကြောင့်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်သင့်တယ်ရွေးကောက်ပွဲပြီးရင်တိုင်းသားတွေနဲ့ပူးပေါင်းထားတဲ့ညွတ်မောင်းအစိုးရဖွဲ့သင့်တယ်ဆိုပြီးဖြစ်ပါတယ် NLD တိုင်းသားတွေနဲ့မဟာမိတ်ဖွဲ့လာနိုင်ခြင်းရှိသလားဆိုတာလေ့လာကြည့်ကြရအောင်ပ
ါလာမယ့်ရွေးကောက်ပွဲရလဒ်ဘယ်လိုဖြစ်လာမလဲဆိုတာပြောဖို့စောနေပါသေးတယ်ဒါပေမဲ့ရှုထောင့်အမျိုးမျိုးကနေခန့်မှန်းကြည့်လို့တော့ရနိုင်ပါတယ်ဥပမာအားဖြင့် NLD မဲရနိုင်ခြင်းနည်းသွားမလားဘယ်တော့နေသွားမလဲလွှတ်တော်ထဲမှာကိုစလေ25ရာခိုင်နှုန်းအသင့်ရယူဆောင်ဆိုင်နေတဲ့တက်မတော်နဲ့မိဖက်အဖွဲ့အစည်းဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကရောလာမယ့်ရွေးကောက်ပွဲမှာ2015ရုံးကထက်လူမှုထောက်ခံမှုပိုများလာပြီးမဲရီပိုရလာနိုင်မလားအခုမှအသစ်ဖွဲ့ပြီးရွေးကောက်ပွဲဝင်မဲ့ပါတီမျိုးတွေကရောအမတ်နေရာဘယ်နေရာလောက်ခွဲဝေရယူသွားနိုင်တယ်လဲအလားတူတချို့သောအကဲခတ်တွေထင်မြင်ယူဆသလိုပြည်နယ်တွေမှာတိုင်းသားပါတီတွေအားကောင်းလာပြီးအမတ်နေရာပိုရသွားနိုင်သလားစတာတွေပဲဖြစ်ပါတယ်။ NLD ပါတီရဲ့ဖြစ်လာနိုင်တဲ့အခြေအနေကိုအရင်လေ့လာကြည့်ကြရအောင်ပါ။ ကြည့်ခဲ့တဲ့ရွေးကောက်ပွဲတုန်းကသမရရွေးနိုင်မဲ့အစိုးရဖွဲ့နိုင်မဲ့ပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုအတွက်မဲဆန္ဒနယ်စုစုပေါင်း460နေရာမှာရွေးကောက်ပွဲလုပ်ပါတယ်။ပြည်ထောင်စုလွှတ်တော်ထဲမှာတက်မတော်ကာကွယ်ဦးစည်းချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်156ယောက်ကလည်းအသင့်နေရာရပြီးဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုလွှတ်တော်ထဲရောက်ပြီးရင်သမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့အတွက် NLD ပါတီအတွက်ပြည်ထောင်စုအဆင့်အမတ်အနည်းဆုံး324ယောက်လိုအပ်ပါတယ်ရွေးကောက်ပွဲမှာ NLD ဟာမဲဆန္ဒနယ်မြေစုစုပေါင်းရဲ့89ရာခိုင်နှုန်းနဲ့ညီမျှတဲ့နေရာ390အနိုင်ရပါတယ်ပြည်ထောင်စုအဆင့်လွှတ်တော်တွေရောက်သွားတဲ့အခါတက်မတော်သားအမတ်တွေပါပေါင်းထားတဲ့လွှတ်တော်တစ်ခုလုံးရဲ့60ရာခိုင်နှုန်းနီးပါးရှိနေတာတွေ့ရပါတယ်လိုအပ်တဲ့324နေရာထက်ကျော်လွန်တဲ့အမတ်နေရာ390အထိအနိုင်ရခဲ့တာကြောင့်လွတ်လွတ်ကျွတ်ကျွတ်ပဲသမရရွေးနိုင်အစိုးရဖွဲ့နိုင်ခဲ့တာပ
ါ NLD အနိုင်ရတဲ့အနေအထားကိုပြန်ပြီးခွဲခြားစစ်ဖြာကြည့်လိုက်ရင်ပြည်ထောင်စုအဆင့်အတွက်တိုင်းဒေသကြီးတွေကနေအမတ်နေရာ280ပြည်နယ်တွေကနေအမတ်နေရာ130အနိုင်ရခဲ့တာပါ2020မှာကျင်းပနိုင်မဲ့ရွေးကောက်ပွဲမဲဆန္ဒနဲ့အရေးအတွက်ကို2015အခြေအနေအတိုင်းပဲတွက်ရင် NLD အနေနဲ့သမရရွေးဖို့အစိုးရဖွဲ့ဖို့အကြမ်းဖက်အမတ်နေရာ324နေရာလိုနိုင်ပါတယ်တကယ်လို့များသုံးသပ်သူတွေခန့်မှန်းသလိုတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာ NLD အတွက်စိန်ခေါ်မှုကြီးကြီးမားမားမရှိခဲ့ဘူးဆိုရင်2015တုန်းကလိုပဲအမတ်နေရာ280ရနိုင်တယ်လို့ခန့်မှန်းနိုင်ပါတယ်ဒီအခါ NLD အနေနဲ့သမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ပြည်နယ်တွေကနေအမတ်နေရာ44နေရာလောက်အနိုင်ရရင်လုံလောက်ပါပြီပြီးခဲ့တဲ့2015တုန်းက NLD ဟာပြည်နယ်တွေမှာအမတ်နေရာ130အနိုင်ရခဲ့တာမို့2020ပြည်နယ်တွေမှာဝက်ဝက်ကွဲအောင်ရှုံးပြီး2015ရဲ့တဝက်55နေရာလောက်အနိုင်ရရင်တော့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါက2020အတွက်အကြံပြင်းတွက်ဆချက်ပါ။ပြည်နယ်ဒီမှာရောတိုင်းသားပါတီတွေပေါင်းစည်းကြလို့အဲ့ဒီပါတီတွေအမတ်နေရာပိုရလာမလားဆိုတာသုံးသပ်ကြည့်ကြရအောင်ပါ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရပြည်နယ်6ခုကကယားကရင်ကချင်မွန်ချင်းနဲ့ဝါလူမျိုးစုပါတီတွေပေါင်းစည်းခဲ့တာတွေ့ရပါတယ်။အဲ့ဒီလိုပေါင်းစည်းလိုက်လို့ပြည်နယ်တစ်ခုစီမှာအဓိကလူမျိုးစုရဲ့ပါတီတစ်ခုတည်းရှိပြီးအဲ့ဒီပါတီကပဲရွေးကောက်ပွဲဝင်ပြိုင်မှာမျိုးတော့မဟုတ်ပါဘူးလူမျိုးစုတူပါတီကွဲတွေရှိနေပါသေးတယ်ဒါဒီမကလူမျိုးစုငယ်တွေရဲ့ပါတီတွေလည်းရှိနေသေးတာပါနောက်တစ်ချက်ကတိုင်းသားပါတီတွေဟာသူတို့လူမျိုးစုတူတူတွေကိုပဲစီယုံလက်ရှိတာမို့လူမျိုးစုမတူတဲ့ဗမာနဲ့အခြားတိုင်းရင်းသားတွေရဲ့မဲကိုရအောင်ဆွဲဆောင်နိုင်ဖို့ခက်ခဲလာပါတယ်2015တုန်းကပြည်ထောင်စုအဆင့်အတွက်ပြည်နယ်တွေမှာမဲဆန္ဒနယ်200အတွက်ရွေးကောက်ပွဲကျင်းပခဲ့ပြီးတိုင်းသားပါတီတွေကအမှတ်56ယောက်ရွေးချယ်ခံခဲ့ရပါတယ်။အခုအခြေအနေကောင်းလွန်းလို့2015ထက်အရေးအတွက်နှစ်ဆဖြစ်တဲ့အမှတ်နေရာ130ကျော်နိုင်ခဲ့ရင်တော့ NLD ရဲ့သမရရွေးချယ်နိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုအပ်တဲ့အမှတ်အရေးအတွက်ကိုထိခိုက်သွားနိုင်ခြင်းမရှိသေးပါဘူး။အခြားတစ်ဖက်မှာတော့လွတ်တော်ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းရဲ့ပါတီ88မျိုးဆက်ခေါင်းဆောင်ဟောင်းဥကုကုကြီးဦးဆောင်တဲ့ပြည်သူပါတီစီးပွားရေးလုပ်ငန်းရှင်ဒေါက်တာဒေါ်သက်သက်ခိုင်ဦးဆောင်တဲ့ပြည်သူရှေ့ဆောင်ပါတီလိုမျိုးကလည်းမဲဆန္ဒနဲ့တနေချင်းစီမှာ NLD ကိုချိန်ချောက်နိုင်တဲ့အနေအထားဖြစ်ပေါ်ပွဲမရှိဘူးလို့သုံးသပ်သူအများစုကဆိုကြပါတယ်အလားတူပြည်ခိုင်ပြိုးပါတီကလည်း2015တုန်းကထက်လူထုထောက်ခံမှုပိုရလာနိုင်မဲပိုရနိုင်နေဆိုပြီးခံမဲနေသူမတွေ့ကြရပါဘူ
းဒီချက်လက်တွေကိုခြုံငုံသုံးသပ်ကြည့်ရင် NLD ဟာညွတ်မောင်ဆိုရဖွဲ့ဖို့မဲဆန္ဒနဲ့အပိယူလို့မဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်ဖို့စဉ်းစားမဲ့အနေအထားမျိုးမတွေ့မြင်ရသေးပါဘူးဒါပေမဲ့ဗမာပါတီကြီးတစ်ခုနဲ့တိုင်းသားပါတီတွေမဟာမိတ်ဖွဲ့တယ်ဆိုတာရွေးကောက်ပွဲဝင်တဲ့ကိစ္စအစိုးရဖွဲ့တဲ့ကိစ္စလောက်မှပဲရှိနေတာမဟုတ်ပါဘူးနှစ်ပေါင်း80ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဆဲရေးပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအာဏာရှင်တပိုင်းတိုင်းပြည်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆိုရင်ကိုယ်နဲ့နိုင်ငံရေးဥတီချက်ချင်းတူတဲ့စစ်အာဏာရှင်စနစ်ကိုအတူတကွတွန်းလှန်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ခိုင်မာတဲ့နီးကပ်တဲ့မဟာမိတ်ဖွဲ့မှုပြုလုပ်ထားဖို့စေချာပေါက်လိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက် ောက်ပိုင်းမှာတော့တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံးကျမတို့ဗီဒီယိုကိုရေးလာတဲ့ Messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်။ Donway ဆိုတဲ့တော်ရရှင်ကအင်္ဂလိပ်လိုရေးလာတာပါ။ I want to read VOA Burmese news every day. Can you help me? Thanks တဲ့သူနေ့တိုင်း VOA မြန်မာသတင်းတွေကိုဖတ်ချင်ပါတယ်။ကူညီပေးနိုင်မလားတဲ့။ဟုတ်ကဲ့ပါ။ကျမတို့ရဲ့ VOA Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတွေပေါ်မှာသတင်းတွေကိုဖတ်ရှုနားဆင်နိုင်ပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းအိမ်မှာကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ Messenger ကနေပြီးတော့လဲစာပြန်ရေးထားပါတယ်နော်။ Aspace ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မဲရေးတနာကျော်ရေးဦးကျော်ဟင်းအမတ်တရသချင်းဖွင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ဒီသတင်းပတ်အတွင်းမှာပဲဖုန်ကြီးပေါ်ကနေပြန်လွန်သွားတဲ့တချင်ကရုပ်ရှင်မင်းသားကျော်ဟင်းရဲ့အမတ်တရသချင်းနဲ့ဟုတ်ကဲ့ပါတပတ်လောက်စောင့်ပါအောင်လို့ပြန်ကြားချင်ပါတယ်ဒီတစ်ပတ်ကအာဇာနည်နေ့နဲ့တိုက်ဆိုင်နေလို့ပါသောရရှင်တယောက်တောင်းဆိုထားတဲ့ဒီအာဇာနည်နေ့အထိမ်းအမှတ်တချင်းလေးကိုထုတ်လွှင့်ပေးဖို့ဖြစ်နေပါတယ် VOA သတင်းတွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင် VOA ကတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သောရရှင်ရဲ့ရှုထောင့်စုံကရေးလာတဲ့မှတ်ချက်တချို့ကိုလည်းဝေမျှပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေအတွက် American အစိုးရကနောက်ထပ်ဒေါ်လာ3သန်းအကူအညီပေးသွားမယ်ဆိုပြီးတော့ပြောသွားတဲ့သတင်းဖြစ်ပါတယ်။အဲ့ဒီသတင်းကို American တန်ယုံကသတင်းထုတ်ပြန်တဲ့နေ့မှာပဲကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အဲ့မှာဒီ American ပြည်ထောင်စုက February လကစပြီးတော့မြန်မာနိုင်ငံ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပေးနေတဲ့အကူအညီစုစုပေါင်းကလည်း American Dollar 16သန်းခွဲရှိသွားပြီဖြစ်ကြောင်းဖော်ပြထားပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ပြန်ရေးလာကြတဲ့သတင်းရှင်တွေထဲမှာတော့ Honey Data ဆိုတဲ့သတင်းရှင်ကမြန်မာနိုင်ငံကို American အစိုးရအကူအညီပေးတာ16သန်းခွဲရှိပြီမလို့ပြည်သူပြည်သားများဖြစ်ကြတဲ့ COVID-19 ယောဂါရှင်တွေ၊ကုသခံယောဂါရှင်တွေ၊နောက်ပြီးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊အကူအညီပေးနေတဲ့ဌာနသက်ဆိုင်ရာဝန်ထမ်းတွေ၊ volunteer တွေအားလုံးကိုစား American သမ္မတကအစားပြည်သူလူထုအားလုံးကျန်းမာကြပါစေ။ COVID-19 ယောဂါကပ်ဆိုးကနေကင်းဝေးပါစေ။ကောင်းမွန်ရှိတဲ့သက်ရှိသူတို့အားလုံးလည်းဘေးရန်ကင်းကွာပါစေ။မြန်မာနိုင်ငံကိုကူညီထောက်ပံ့နေတဲ့နိုင်ငံတွေရောမပေးနေတဲ့နိုင်ငံတွေအားလုံးမှာကိုရောစိတ်ပါကျန်းမာချမ်းသာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်။ Honey Data ဖြစ်ပါတယ်။ Wendy Data ဆိုတဲ့သရရှင်ကတော့နောက်နိုင်ငံတွေလည်းကူညီကြပါအောင်နဲ့တိုင်းပြည်မှာရန်ဖြစ်စေအထူးအကုန်ကြများနေပါတယ်ဆိုပြီးတော့မြန်မာနိုင်ငံကစည်ရေးပြိပခါတွေပေါ်မှာငွေကြေးသုံးစွဲနေရတာနဲ့ပတ်သက်လို့အခုလိုရေးလာပါတယ်။မြက်ခိုင်တော်ဆိုတဲ့သရရှင်ကလည်းဖွံ့ဖြိုးမှုတွေအများကြီးလိုနေသေးတဲ့ကိုယ်နိုင်ငံကိုကူညီတာကျေးဇူးတင်လိုက်တာ။ COVID ရောဂါအမြန်ဆုံးတိုက်ထုတ်နိုင်ပါစေ။ကမ္ဘာကြီးငြိမ်းချမ်းပါစေတဲ့။ကျေးဇူးတင်စကားပြောလာတာပါ။အမေရိကန်ပြည်အစုမှာနေထိုင်မှုရတဲ့သောရရှင်ကိုကိုလေးကတော့ကိုလိုအားတွေကနေတိုင်းအခွန်ဆောင်နေတဲ့တဲ့ကမြန်မာနိုင်ငံကိုပြန်ပြီးတော့ကူညီခွင့်ရလို့ဝမ်းသာခြင်းနဲ့မိပါတယ်တဲ့။အဲအလုပ်တောင်နောက်ကျနေပြီ။လစ်လိုက်အောင်ပါဆိုပြီးတော့ခဏနောက်နောက်လေးကြီးလာပါတယ်ရှင်။ခိုင်စောဆိုတဲ့သောရရှင်ကလည်း US နိုင်ငံကိုကျေးဇူးတင်ပါတယ်။ပြည်ထနာပေါင်း16,000ကနေကျော်လာနိုင်ပါစေ။တရုတ်နဲ့တော့ကွာပါဆိုပြီးတော့ဒီမြမအိန္ဒိချင်းတရုတ်နိုင်ငံကိုသူမကျေနပ်ပုံနဲ့ရေးလာတာပါဒီလိုမျိုးကျေးဇူးတင်ကြောင်းရေးလာတဲ့စာတွေရှိသလိုမျိုးဒီအခုညီပေးတဲ့ပုံမှာလုံးဝမကျေနပ်ပါဘူးဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့ဒီမှတ်ချက်တွေလည်းတော်တော်များများတွေ့ရှိရပါတယ်တချို့တွေကတော့အကြောင်းပြချက်မရှိဘဲနဲ့ဒီမကျေနပ်ကြောင်းပဲရေးလာတာပါဒီထဲကသရရှင်တရုတ်ရဲ့စာကိုနည်းနည်းဥပမာပြောပြချင်ပါတယ်မောင်မောင်ဆိုတဲ့သရရှင်ကရေးလာတာဒီကောင်တွေကပေးတဲ့မဆုမပိုလေးလက်ခံပြီးတော့နိုင်ငံတကာအလဲမှာလိုက်ပြီးတိတ်ခါချခံနေတာခံကျင်ခံပေါ်တဲ့အစိုးရနဲ့တက်မတော်ကြာသွေးခွဲပေးနေတဲ့မိစားတစ်ဖက်ရေမှုတ်တစ်ဖက်ဗျူဟာတွေပါအမေရိကန်နဲ့တရုတ်အချင်းတွေကဒီနှစ်ကောင်ကြားအားလုံးအတုံးမကြရင်လည်းခံစားဖို့ဆိုပြီးတော့ရေးလာပါတယ်ရှင်ဒီလိုမျိုး VOA သတင်းတွေအောက်မှာမှတ်ချက်တွေဒါမှမဟုတ်လေကျမတို့တင်ဆက်မှုဒီအစီအစဉ်တွေအောက်မှာမှတ်ချက်တွေရေးလာကြတာတွေ့ရပြီလူအမျိုးမျိုးရဲ့စိတ်အမျိုးမျိုးအဖုံဖုံဆိုတာကိုကိုယ်ကွင်ကိုယ်ကသိရှိနိုင်ပါတယ်ဒီလိုမျိုးသတင်းတွေမှာဆိုလှူဒါန်းတာကိုမကျေနပ်သူရှိသလိုတခါတလေလည်းတခြားနိုင်ငံဒုက္ခရောက်နေတဲ့သတင်းတွေမှာဝိုင်းပြီးတော့ဟိုလက်ခုပ် over တီးပြီးတော့ဝမ်းသာအရာဖြစ်နေကြတဲ့မှတ်ချက်တွေလည်းတွေ့ရှိရပါတယ်နော်ဒါမဲ့လည်းကပထမပိုင်းကပြောသလိုပဲဒီလိုမှတ်ချက်တွေကလည်းအကောင့်တူတော်တော်များများကရေးလာတာမလို့လဲတကယ်လူလူရဲ့ဒီစိတ်အခြေအနေမှန်ကမှတကယ်ဟိုထင်ဟပ်စေရလားဆိုတာလည်းတန်တရာဝင်နိုင်တဲ့အခြေအနေမှာရှိနေပါတယ် ကမ္ဘာလုံးအနှံ့နိုင်ငံပေါင်းများစွာမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါဆိုးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။ပထမအဦးဆုံးဦးတင်အောင်ဆိုတဲ့သောရရှင်ရေးလာတဲ့စာဖော်ပြပေးကြပါရစေ။ဒီသောရရှင်ကသူ့အသက်အရွယ်ကြီးရင်ပါပြီတဲ့။ဒါပေမဲ့ VOE ကိုဆယ်ကျော်သက်အရွယ်ကစပြီးတော့ရေဒီယိုခေတ်ထဲကနားထောင်လာခဲ့တာပါ။အခု TV ခေတ်ရောက်နှစ်ပေါင်း60လောက်ရှိလာပါပြီ။တော်မင်းမြင့်စောကအိရှင်မရဲ့အတော်မလို့ပိုနားထောင်ဖြစ်ပါတယ်တဲ့။ဒီတော်ရရှင်ရဲ့အတော်ကကျမတို့ VOA မြန်မာပိုင်းကဟိုးရင်တော့ကဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်မင်းမြင့်စောရဲ့ဒူမားလို့ဆိုပါတယ် VOA ကိုအမြဲအားပေးလျက်ပါဆိုပြီးတော့ဒီတော်ရရှင်ကသူကြုံတွေ့နေရတဲ့ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့သူစိုးရိမ်မကင်းဖြစ်နေရတဲ့အကြောင်းရင်းကိုအခုလိုစာရေးပြောလာပါတယ
် VOA ခင်ဗျာအခုဖြစ်ပေါ်နေတဲ့ခီးသည်တွေဒုက္ခဖြစ်နေတာကိုပြောချင်လို့ပါမဟာမြိုင်ကားမှတ်တိုင်နဲ့မြင်းဒီကုန်းမှတ်တိုင်ခီးသည်တွေ City Center မြင်းနစာရှိမှတ်တိုင်ခီးတွေရန်ကုန်အင်းစိန်ရှိပြည်သာခီးသည်တွေနောက်ဟန်တာဝတီတကုံမြောက်27 39 98 62 35ကားစီးရဲ့ခီးသည်တွေဟာကားတစ်စင်းမှာလူဦးရေ90ကနေပြီးတော့80ထိပါတဲ့ကားတွေစီးကြရတာပါဒါပေမဲ့နှာခေါင်းစီးတွေမတက်ကြဘူးဗျာဒါလိုမျိုးကားစီးခီးသည်တွေနှာခေါင်းစီးတက်ဖို့တာဝန်ရှိသူတွေကထိန်းချုပ်မှုမရှိလို့ရှင်ကိုဗစ်ဒုတိယလှိုင်းနဲ့တွေ့ပြီးတော့ရန်ကုန်မှာရောဂါပြန့်ပွားမှုတွေတိုးလာမှဆုံးရင်မိပါတယ်39 65 27ဆိုလို့ရှင်အုတ်ချင်းဗန်တာမှတ်တိုင်မှာကားရှိပေါက်ကတက်လို့မရလို့ကားနောက်ပေါက်ကနေပြီးတော့စီးနေကြရပါတယ်။ဒါအမှန်ပြောနေတာပါ။ကျွန်တော်ကိုယ်တိုင်စီးလို့ပြောတာပါ။ကျွန်တော်အသက်80ကျော်ပါပြီ
။ရန်ကုန်မြို့မှာဘက်စကားကိုတိုးတိုးကျိကျိစီးရပြီးတော့နှာခေါင်းစီးတွေတေချာမတက်လို့ပါဆိုပြီးတော့ဒီသောရရှင်စိုးရင်တကြီးစာရေးလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီသောရရှင်ကဘက်စကားတွေကိုကိုယ်တိုင်လိုက်ပြီးတော့စီးကြည့်နေတယ်ဆိုလို့ဥနေတွေတော့ဖြစ်နိုင်ရင်တော့အဲ့လိုလိုက်ပြီးတော့စီးကြည့်တာမျိုးမလုပ်သင့်ဘူးလို့ပဲအကြံပေးချင်ပါတယ်နော်။အသက်ကလည်း80ပိုင်းရောက်လာပြီမလို့ဒီယောဂာနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သတိထားရတဲ့အရွယ်လေးဖြစ်ပါတယ်ရှင်။ဒါကြောင့်မလို့သိရအောင်လို့တော့လိုက်ပြီးတော့ဘက်စကားတွေစီးမကြည့်ပါနဲ့လို့မှာချင်ပါတယ်။ဒီ COVID-19 ယောဂာနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်နေတဲ့သောရရှင်ကတော့ထက်ဝင်ဆိုတဲ့သောရရှင်မှာဒီသောရရှင်ကတော့ကြောင်းတွေတစ်နှစ်လောက်စက်တိုက်ပိတ်ထားလဲဘာမှမဖြစ်ပါဘူးတဲ့။အရေးကြီးတာကယောဂာထိန်းချုပ်နိုင်ဖို့ပါပဲလို့ပြောထားပါတယ်။ဟုတ်ကဲ့ကျောင်းနေပိတ်ထားရေဆိုလို့ကျမတို့အမေရိကန်ပြည်အောင်စုမှာလဲကျမနေတဲ့ပြည်နယ်ပေါ့နော်ဒီဝါရှင်တန်ဒီစီမြို့တော်နဲ့ကရဲ့ဗာဂျီးနီးယားပြည်နယ်မှာဆိုရင်ဒီ၈နှစ်စက်တင်ဘာကစပြီးတော့ဖွင့်မဲ့ကလေးကျောင်းတွေအကုန်လုံးကိုလဲဟိုမဖွင့်သေးပဲနဲ့အွန်လိုင်းကနေပြီးတော့ပဲသင်မယ်ဆိုတော့အခြေအနေမျိုးပြောနေပါတယ်ကျောင်းဖွင့်နေဆိုရင်လဲကလေးတွေအနေနဲ့အလှဲ့ကြပေါ့နော်တစ်ဖက်ကို၂ရက်ပဲကျောင်းလာရမယ်နောက်ပြီးတော့မိဘတွေကစိုးရင်လို့လုံးဝကျောင်းကိုမလွတ်ချင်ဘူးဆိုတော့internet online ကနေပြောပဲသင်ခန်းစာတွေကိုနေ့စဉ်ပို့ချပေးသွားမယ်လို့ဆိုပါတယ်။အကြောင်းအရာတိုက်ဆိုင်လို့ဝေးမျှလိုက်တာပါနော်။ကြော်ညွှန်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ကျွန်တော် VOE ကိုအမြဲတမ်းထောင်နေသူပါတဲ့။အခုလက်ရှိမလေးရှားမှာ COVID-19 ကာလအတွင်းမှာပိတ်မိပြီးတော့လေဖြတ်ရောဂါခံစားနေရတဲ့သူနှစ်ဦးရှိပြီဖြစ်လို့မြန်မာပြည်ကိုပြန်ကျင်ပေမဲ့ပြန်လို့မရပါဘူးတဲ့။မလေးရှားကမြန်မာအတန်ရုံးတို့ဖောင်တင်စာရွက်မှာလည်းဖောင်ဖြည့်ထားပြီးသွားပါပြီ။ဘာမှအကြောင်းပြန်စာမရပါဘူး။15ရက်ရှိပါပြီဆိုတော့ဒီသောရရှင်ကြော်ညွန်းကတော့ဒီလေးဖြတ်ယောဂဝေနာရှင်နှစ်ဦးကိုစားစာရေးလာပါတယ်ဒီ COVID-19 ကာလမှာတော့မလေးရှားကိုရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေလည်းတော်တော်ကိုဒုက္ခရောက်ကြတဲ့တဲ့င်းတွေအသက်တွေပါဆုံးပါကြရတဲ့တဲ့င်းတွေကိုနေ့စဉ်နဲ့အမျှကြားနေရလို့အတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နောက်ပိုင်းမှာတော့သောရရှင်တောင်းဆိုထားတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလက်ဆောင်ဖြောက်ပြေးပေးမှာဖြစ်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆ က်ပြီးတော့ data ငါးတွေသွားရှင်တွေကိုအလှည့်ပေးကြပါလေဒီကနေ့ဇူလိုင်လ19ရက်နေ့ကမြန်မာနိုင်ငံမှာအာဇာနီခေါင်းဆောင်ကြီးတွေကြဆုံသွားတဲ့ရက်83နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နော်ဒီနေ့ဒီရက်မှာအမတ်တရတချင်းတောင်းလာသူကတော့အာဇာနီနေ့ရောက်တိုင်းဒီတချင်းကိုအမြဲအိမ်မှာဖွင့်နေကြအရင်ချိန်တွေမှာအမတ်တရခင်ဟယ်လန်ကပြန်နာထောင်ခြင်းလို့ပါတယ်အလေးပြုပါတယ်ဆိုတဲ့မေလာမြန်ရဲ့တချင်းလေးအာဇာနီနေ့ဂုံပြုအမတ်တရဖြစ်နေနားဆင်ခြင်းပါတယ်ဆိုပြီးတော့တေးတောင်းလာပါတယ်ရှင်ဒီတော့ဒီနေ့ဒီညမတောင်းဆိုထားတဲ့မေလာမြန်တီဆိုထားတဲ့မူရင်းအလေးပြုပါတယ်ဆိုတဲ့အာဇာနီနေ့ဂုံပြုတချင်းကိုဒီကနေ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်ဗီဒီယိုသောရရှင်အားလုံးနဲ့အတူဒီတချင်းနားထောင်ရင်းနဲ့ပဲအာဇာနီကောင်းဆောင်ကြီးတွေကိုဥညွှန်ကြရအောင်ပါ
နာကြီးခါရလေးညွှဲမဲမဲအာဇာနီနေကိုဖြစ်မမေ့တဲ့မာကလေးဒီနေ့ပြင်တဲ့တရားထားဖို့အချင်းအများကြီးတွေအများကြီးအာဇာနီနေကိုလေကျွေးရှိပါပဲအလေးပြုပါမယ်
အာဇာနီနေ့အထိမ်းမဲ့မေလာမြန်တီဆိုထားတဲ့အလေးပြုပါရဲဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတော့တင်းနှင်းရည်နဲ့ညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ Viewy Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bambis.viewynews.com ဖြစ်ပါတယ် Viewy ကိုလည်းစာရေးကြပါအောင်ရှင်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
အာဂါနီနေကိုလေတွေ့ရှုကပဲအလေးပြုပါမယ
်အခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်တဲ့နှာခေါင်းဆီးတွေကိုစိန်စီနေပြီးအီတလီနိုင်ငံမှာတော့ရေခဲတောင်ကြီးတွေနွေရာသီမှာအရေးမပျော်စေဖို့မြေကြီးကာတဲ့အခင်းအဖြူတွေနဲ့လိုက်အုပ်ထားပါဗျ။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗျ။အ
ိန္ဒိယနိုင်ငံအနောက်ဘက်မဟာရာရှ်ထရာပီနယ်ပူနီမြို့ကလူတစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအစ်စ်နဲ့လှုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်။ရှာကာကာဟာဒီဆိုတဲ့သူဟာဘရင်းစီယာတယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန်90ဂရမ်လောက်ရှိပါတယ်။ကုန်ကျစရိတ်ကတော့ဒေါ်လာ3,890ကျပြီးအသက်ရှူဖို့အတွက်မျက်နှာဖုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတဲ့မှာဒီရွှေနှာခေါင်းဆီးအပြင်ရွှေလက်ကောက်တွေလက်စွပ်တွေဆွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှကောင်းစီကသူ့ကိုယောဂပူကနေတကယ်ပဲကောက်ွယ်ပြေးနိုင်မလားဆိုတာသေချာမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကောက်ွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါရရှင်
။အိန္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျာရက်ကဆူရက်မြို့မှာလည်းစိန်စီထားတဲ့နှာခေါင်းစည်းတွေကိုရောင်းချနေပါဗျ။ကိုရိုနာကပ်ရောဂါကာလအတွင်းနေစဉ်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှာခေါင်းစည်းတွေမှာရည်တနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရည်တနာဆိုင်ပိုင်ရှင်ကပြောပါဗျ။စိန်အစ်စ်တွေစီးချဲထားတာကြောင့်နှာခေါင်းစည်းတစ်ခုကိုဒေါ်လာ2000ကနေ9000ကျော်အထိကျသင့်ပါတယ်။ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှာခေါင်းစည်းတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးကဘာပေါ်ကစိန်90ရာခိုင်နှုန်းကိုဖျက်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ
။အီတလီနိုင်ငံမှာရေကြေးတောင်တွေအရေးပြောတာကနေကာကွယ်နိုင်ဖို့အတွက်အဖြူရောင်မြေကြီးကတဲ့အခင်းကြီးတွေနဲ့လိုက်အောင်နေပါတယ်။နိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့ပရီစီနာရေခဲတောင်ကြီးတွေအရေးပြောမသွားစေဖို့ဆိုလာတွေကစပြီးအဖြူရောင်မြေကြီးကတဲ့အပြားကြီးတွေနဲ့မီတာတသန်းပတ်လည်ကိုအုပ်ထားပါတယ်။အဖြူရောင်ကတော့နွေရည်ပူပြင်းတဲ့နေရောင်ကြီးကိုရောင်ပြန်ဟပ်စေပြီးအပူချိန်ကိုညော့ချစေတာပါ။အမြင့်ပေ2900ကနေ300အကြာအမြင့်မှာတဲအိတ်တွေနဲ့ဖြီးပြီးတော့အုပ်ထားပါတယ်။ဆောင်းရည်စကိတ်ရည်ကိုစပြီးဆိုရင်တော့အဲ့ဒီအခင်းတွေကိုဖယ်ရှားပြစ်ပါတယ်။ပြီးခဲ့တဲ့အနှစ်20အတွင်းပရီစီနာရေခဲတောင်ကြီးဟာသုံးပုံတစ်ပုံနီးပါအရေးပြောသွားခဲ့တဲ့အတွက်ဒီနီလန်းကို2008ခုနှစ်ကတည်းကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးကဘာကြီးပူနွေးလာတာကိုရင်ဆိုင်ဖို့နီလန်းတစ်ခုပဲဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကလူတယောက်ဟာပန်ဆယ်ဗေးနီးယားပြည်နယ်မှာရှိတဲ့အသက်68နှစ်အရွယ်သူ့အဖွားကိုတွေ့ဆုံအားပေးဖို့မိုင်220မာရသွန်ခရီးကိုပြေးသွားခဲ့ပါတယ်။ဒီအကွာအဝေးဟာမိုင်26မိုင်ကျော်ရှိတဲ့အာထရာမာရသွန်9ခုစာလောက်ရှိပြီးတော့ကိုရီကပယ်လိုနီတယောက်ဟာ9ရက်တာပြေးခဲ့ရတာပါတယောက်ထဲနေတဲ့အဖွားဖြစ်သူရူအန်ဒရီကိုအားပေးဖို့နဲ့ကယောဂါကာလအတွင်းတယောက်ထဲအထီးကျန်နေသူတက်ကြီးရွယ်အိုတွေကိုကူညီဖို့ရန်ပုံငွေရှာရင်းမာရသွန်ပြေးခဲ့တာပါမာရှလာလောက်တုန်းကအာထရာမာရသွန်ပြေးဖို့အတွက်ကပယ်လိုနီတယောက်စီစဉ်ထားတာဖြစ်ပြီးကယောဂါကြောင့်ပြိုင်ပွဲပြတ်သွားခဲ့ရပြီးတဲ့နောက်အဲ့ဒီအစားအခုလိုမိုင်220ကိုမာရသွန်ပြေးဖို့ဖြစ်လာခဲ့တာပါအမေရိကန်ဒေါ်လာ24000ကျော်ရန်ပုံငွေရှာပေးနိုင်ခဲ့ပြီးအဖွားဖြစ်သူနေထိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်စကရက်တန်မြို့ကတက်ကြီးဘိုးဘွားရိတ်တာရှိမှပန်းဝင်ခဲ့ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ကြတာပါ VOA မြန်မာပိုင်းတနင်္လာနေ့နေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုသတင်းအချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံအထက်ပိုင်းမှာပြေးခဲ့တဲ့ရက်အနည်းငယ်အတွင်းမိုးတိထန်စွာရွာသွန်းမှုကြောင့်အေရဝတီမြစ်ကြီးမြင့်တက်လာပြီးကချင်ပြည်နယ်အပါအဝင်စကိုင်းနယ်မန္တလေးတိုင်းတလျှောက်ဒေသခံပြည်သူတွေမြစ်ကြီးကြီးမှု NDA ရင်ဆိုင်နေရပါတယ်။တနုအနီနေညကမန္တလေးတိုင်းအမရပူရမြို့နယ်မန္တလေးစကိုင်းကန္နာလမ်းမှာရှိတဲ့ရွှေခဲရေထိန်တကားကျိုးပေါက်ပြီးအေရဝတီမြစ်ကြီးတွေစီးဝင်လာနေတဲ့အရေးပေါ်အခြေအနေကိုသက်ဆိုင်ရာတာဝန်ရှိသူတွေကစက်ရဲများတွေအုံပြုပြီးအခြေအနေထိန်းသိမ်းဆောင်ရွက်ခဲ့ကြပါတယ်။အနည်းတဝိုက်ရွာသူရွာသားတွေကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ကြပါတယ်။အိန္ဒိယတိဘက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဖြတ်တန်းစီးဆင်းနေတဲ့ဘရာမာပူထရာမြစ်ရေရှမ်းမှုကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပေါ်ပြီးဒေသခံတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။ရေကြီးမှုကြောင့်အိန္ဒိယနိုင်ငံအနောက်မြောက်ဒေသအာတန်ပြည်နယ်နဲ့အိန္ဒိချင်းနီပေါနိုင်ငံတို့ကဒေသခံ၄တန်းနီးပါးအိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။အခုချိန်ထိပျောက်ဆုံးနေသူဒါဇင်ပေါင်းများစွာရှိနေပြီးတေဆုံးသူအရေအတွက်ဟာ189ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်စနေနေ့တရက်ထဲတွင်26,000လောက်တိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပြီးဒါဟာနှစ်ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါကနေစီးပွားရေးပြန်လည်နိုးထလာရေးအစီအစဉ်ကြီးတစ်ရက်အနေနဲ့ဒေါ်လာ1 trillion ရန်ပုံငွေရရှိရေးထိပ်သီးခေါင်းဆောင်တွေတနင်္ဂနွေနေ့မှာတတိယမြောက်နေ့အဖြစ်ဘရာဇီးလ်မြို့တော်မှာဆွေးနွေးခဲ့ကြပါရရှင်တနင်္လာနေ့နေ့နဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတာပါ COVID-19 အရေးပေါ်အခြေအနေတွေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရရှင်မြန်မာပြည်သူပြည်သားအလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ကျမအင်ဂျင်နိုင်ပါရှင်
This program has come to you from the Voice of America, Washington.